Welcome to the Voice of America in Burmese.
Minglawa khmyar, view Myanmar ban ye 2020 phi mal 26 ye cha taw klin ni min khin season ni sat tin ni ba bi. Ko yin song tadin ni go chano online u a tin set pe ma phit par de. Coronavirus kusa mu jaw Spain ngam ma bodu ni ga tin song tu 938 yaw shi ga de twe kaba ma Italy ngam phi yin tin song mu dutiya a mya song phit ni ba de. အနေနဲ့မှာအများဆုံးသေဆုံးခဲ့တဲ့အတွက်စုစုပေါင်း 3,285 ယောက်သေဆုံးခဲ့တဲ့တရုတ်နိုင်ငံထက်တော့ပိုများနေပြီး 3,434 ယောက်ထိရှိနေတာပါသေဆုံးသူ 6,828 ရဲ့အီတလီနိုင်ငံကတော့ကမ္ဘာမှာသေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်စပိန်နိုင်ငံမှာကူးစက်မှုနှုန်းကလည်းပထမတစ်ရက်ထက်20ခန်းနှုန်းတိုးပြီး 48,610 ထိရှိတဲ့အကြောင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ပြန်လည်နေကောင်းလာသူ9,000ကျော်ရှိတယ်လို့လည်းကျမ်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါစပိန်နိုင်ငံမှာ virus ပိုကူးစက်သူဖြစ်အတည်ပြုထားသူ3ဦးတဘုံနဲ့သေဆုံးသူတဝက်လောက်ကတော့မြို့တော် Madrid နဲ့အနီးတစ်ဝိုက်မှာနေထိုင်သူတွေဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေဖြင့်ဒေါ်လာ3,000ထည့်ဝင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပေါ်ထုံးနေမှာပဲတိုက်တွန်းလိုက်ပါတယ
် COVID-19 is menacing the whole of humanity and so the whole of humanity must fight back.
COVID-19 ရောဂါဟာလူသားတို့တရားလုံးကိုချိန်ချောက်နေတာကြောင့်လူသားတို့တရားလုံးကတွန်းလှန်ရမှာဖြစ်ပြီးနိုင်ငံတကာနိုင်ငံချင်းကတုံ့ပြန်မှုတွေနဲ့မလုံလောက်တဲ့အကြောင်းအွန်လိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုလိုက်တာပါရရှိလာမယ့်ရန်ပုံငွေတွေကိုတော့ကိုရိုနာဗိုင်းရပ်စ်အန္တရာယ်အဆိုးဆုံးကျန်ရနိုင်တဲ့ဖွံ့ဖြိုးဆဲနိုင်ငံပေါင်း40ကိုရှေ့လာမယ့်ခေလအတွင်းကုညီရမှာတုံ့ဆွဲသွားမှာဖြစ်ပါတယ်ကိုယ်ချိန်မှာပြပြသာသာဆုံးဖြတ်ဆောင်ရတာမျိုးမလုပ်ခရင် virus ပိုးဟာအတင်းဆောင်မခံနိုင်တဲ့နိုင်ငံတွေမှာအမြင့်တွင်နိုင်တယ်လို့နေဆက်တွေကိုဖျက်ချော်ပြီးကူးစက်ပြန့်နှံ့နိုင်တဲ့အန်ဒီယန်ရှိနေကြောင်းလည်းသတိပေးခဲ့တာပါဒေါ်လာတန်ပေါင်း2000အကုန်ကျခံသုံးဆွဲမဲ့အစီအစဉ်မှာတော့လက်တွေ့အကောင့်ထဲပေါ်ရေးလုပ်ငန်းစဉ်6ခုကိုထပ်သွင်းထားပြီးလူတွေတစ်ယောက်နဲ့တစ်ယောက်ထိတွေ့ဆက်ဆံမှုတွေချက်ချဖို့လက်မှတ်မှန်ဆေးဖို့စရတွေပါဝင်virus ပြန့်နှံ့မှုချွတ်ချက်ရေးအများပြည်သူကြားအသိပညာပေးရေးအစီအစဉ်တွေလည်းပါဝင်ပါတယ်လိုအပ်တဲ့လူတွေကိုစစ်စစ်တာတွေပြင်းပြင်းထန်ထန်နေထိုင်မကောင်းဖြစ်နိုင်တဲ့သူတွေကိုဦးစားပေးကူတာရေးအပြင်ကျန်းမာရေးနဲ့စာနာမှုအကူအညီပေးရေးဝန်ထမ်းတွေကိုအကာအကွယ်ပေးရေးအစီအစဉ်တွေလည်းထည့်သွင်းထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရောက်ထိခိုက်နေတဲ့မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအကူအညီပေးရေးအမေရိကန်သမိုင်းမှာအများဆုံးဖြစ်ဒေါ်လာ1 trillion တန်ဖိုးရှိတဲ့အရေးပေါ်အသုံးစရာကိုထက်လွတ်တော်မှာဗိုလ်ထုနေမဲခွဲဆုံးဖြတ်ဖို့စီစဉ်နေပါတယ်။ရဲတော်ကြားအကျိတ်နယ်ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်မှာပဲသမ္မတအင်ဂျီရိုနဲ့လွှတ်တော်ခေါင်းဆောင်တွေကြားဗိုလ်ထုနေအစိုးရပိုင်းမှာသဘောတူညီချက်ရခဲ့ကြတာပါ။ထက်လွတ်တော်မှာမဲခွဲအတည်ပြုပြီးရင်တော့အောက်လွှတ်တော်ကမဲခွဲဆုံးဖြတ်ရအောင်မှာဖြစ်ပါတယ်။ထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကတော့တိုင်းပြည်မှာစစ်အတွင်းသုံးဆွဲတဲ့ပမာဏလောက်ထိအကုန်ချက်ခံသုံးဆွဲမဲ့အကူအညီပေးစီစဉ်ဖြစ်နေပြောဆိုသွားပါတယ်ထက်လွတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကတော့ပြည်ပြည်စုံနဲ့အစီအစဉ်တရက်မဟုတ်ပေမဲ့လည်းဥပဒေကိုမြန်မြန်ဆန်ဆန်အတည်ပြုလိုတဲ့အကြောင်းပြောဆိုခဲ့တာပါအရေးပေါ်အသုံးစရာအစီအစဉ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်အစိုးရဘက်ရဲ့အဓိကဆက်ဆက်ညှိနှိုင်းသူဗန်နိုင်းဝန်ကြီးစတီဖန်မနူချင်ကလည်းလွတ်တော်ကဥပဒေချမ်းကိုအတည်ပြုပြီးရင်သမ္မတကလက်မှတ်ထိုးဖို့အသိရှိနေတဲ့အကြောင်းပြောဆိုထားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိနာနေရတယ်ကိုကြားခံနိုင်မှုဒေါ်လာ1 trillion အကုန်ချက်ခံသုံးဆွဲမဲ့အစီအစဉ်ကိုအမေရိကန်ဆွေးရနဲ့လွှတ်တော်ခေါင်းဆောင်တွေသဘောတူညီမှုရခဲ့ကြပြီးတဲ့နောက်ဗိုလ်ထုနေ့ကကမ္ဘာတဝန်းစတော့ဈေးတွေပြန်တက်လာပါတယ်ဂျပန်နိုင်ငံကနေကိုင်းညွန့်ငယ်ရလဲဗိုလ်ထုနေ့မှာ800ခန်းလုံးဈေးတက်ခဲ့တာပါအများဆောင်ကြည့်နေတဲ့အမေရိကန်စတော့ညွန့်ငယ်နေတဲ့က Dow Jones Industrial Average ကတော့700ခန်းလုံးကျော်ထိဈေးတက်ခဲ့ပြီး89နှစ်အတွင်းတစ်ရက်တည်းမှာအများဆုံးလဲဖြစ်ခဲ့ပါတယ်ပေါ်တူနေဥရောပဈေးကွက်မှာဈေးပိတ်ချိန်မှာတော့လန်ဒန်နဲ့ပြင်သစ်ကညွန့်ငယ်နေ၄ရာခိုင်နှုန်းကျော်ဈေးတက်ခဲ့ပြီးဂျာမနီနိုင်ငံ Frankfurt ညွန့်ငယ်ရာလည်း၂ရာခိုင်နှုန်းနီးပါးမြင့်တက်ခဲ့တာပါ
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 1556ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်ကျွန်တော်ရင်းမထော်ပါတတိယနေ့ကိုဆက်လက်ကြင်ညာပေးတော့မှာပါ ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်ရာစီးမင်းနဲ့ပတ်သက်ပြီးတရဲမရီထုတ်လွှင့်တဲ့စစ်စီရေးတရက်တရုတ်နိုင်ငံကလှုပ်ဆောင်နေတဲ့အပေါ် G7 နိုင်ငံတွေကတသဘောတည်းရှိကြတယ်လို့အမေရိကန်နိုင်ငံဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ်။ကမ္ဘာစစ်မှုဖွံ့ဖြိုးပြီးနိုင်ငံခုနှစ်နိုင်ငံအုပ်စု G7 နိုင်ငံတွေရဲ့နိုင်ငံဝန်ကြီးတွေအကြားဗိုလ်တုနေ့ကတယ်လီကွန်ဖရင့်စင်ဆွေးနွေးပွဲမှာအခုလိုဒဇိန်တဝန်းနဲ့ရှိကြောင်းပြသခဲ့တာလို့ဆိုပါတယ်။အမေရိကန်နိုင်ငံပစ်ပတ်မြို့မှာကျင်းပဖို့ရှိတဲ့အစည်းအဝေးကိုကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်အမေရိကန်တို့ဖျက်သိမ်းခဲ့ပြီးအခုလိုတယ်လီကွန်ဖရင့်စ်နဲ့အစည်းအဝေးလုပ်ခဲ့တာပါ။ဝန်ကြီးပုံပြူဟာသူ့အခေါ်ဝူဟန်ဗိုင်းရပ်စ်လို့ခေါ်တဲ့ဗိုင်းရပ်စ်ပြန့်နှံ့မှုနဲ့ပတ်သက်ပြီးပြည်ထောင်ငံပေါ်ပြင်းပြင်းထန်ထန်ဝေဖန်နေသေးပါ။တကယ်ဖြစ်နေတာတွေကလည်းလမ်းလွဲပစ်ဖို့တရေမားတွေကိုတူကွန်မြူနစ်ပါတီကထုတ်လွှင့်နေတာဒီမတဲ့အစည်းအဝေးမှာပါဝင်ခဲ့တဲ့နိုင်ငံတွေအားလုံးနဲ့နေနေသိမြင်နေကြတယ်လို့လည်းသူကပြောပါတယ်။ဒီဗိုင်းရပ်စ်ပြန့်မှုရဲ့နောက်ကွယ်မှာအမေရိကန်ပြည်ထောင်စုရှိနေတယ်ဆိုပြီးလူမှုမီဒီယာတွေကတစင်တရေမားတွေထုတ်လွှင့်နေတာကိုတူကွန်မြူနစ်ပါတီကဆက်လက်လှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။G7 အုပ်စုနိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးကိုအမေရိကန်နဲ့တရုတ်နိုင်ငံစလုံးပါဝင်တဲ့ G20 ကောင်ဆောင်တွေရဲ့ထိပ်သီးအစည်းအဝေးမလုပ်ခင်တရက်အလိုမှာလုပ်ခဲ့တာပါ။အာဖဂန်နစ္စတန်ကဘူးမြို့မှာလူနေလူစစ်ဘာသာဝင်ဖျားကြောင်တစ်ခုကိုအထူးခံဘုံခွဲသမား၄ဦးကဗုဒ္ဓဘာသာကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ25ဦးသေဆုံးပြီး10ဦးဒဏ်ရာရရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။ကဘူးမြို့လယ်ပိုင်းမှာအဲ့ဒီလိုဘုံခွဲတိုက်ခိုက်မှုကသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အစိုးရအဖွဲ့ကပြောလိုက်တဲ့အကြောင်းကိုလည်းမွတ်စလင်အစိုးရ Jihadist Media တွေကိုစောင့်ကြည့်ပတ်သက်ပြန်တဲ့ Site Intelligence Group ရဲ့အစိုးရသိရပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးပြီးချင်းမနေ့အစောပိုင်းမှာပဲအာဖဂန်လူမျိုးရေးတပ်ဖွဲ့တွေကအဲ့ဒီဖျားเจ้าကိုရောက်ရှိလာခဲ့ပြီးတဲ့နောက်9နိုင်လောက်ကြာမှာဘုံခွဲတိုက်ခိုက်သူတွေကိုအသေးဖမ်းဆီးရမိခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရ Tariq Aryan ကပြောပါတယ်။ဖျားကြောင်နဲ့ပိတ်မိနေတဲ့ကတူတွေကိုလည်းကဲထုတ်နိုင်ခဲ့တယ်လို့သူကပြောပါတယ်။အပြန်အလှန်တိုက်ခိုက်မှုအတွင်းဖျားကြောင်နဲ့ဖျားကြောင်ဘေးကအတင်းတိုက်တဲ့လူ150လောက်ပိတ်မိနေခဲ့တာလို့လူထဲစု6ဘာသာဝင်လွှတ်တော်အမတ်တူက VOA ကိုပြောပါတယ်။တာလီဘန်စစ်သွေးကြတွေကဒီတိုက်ခိုက်မှုမှာသူတို့မပါဝင်ဘူးလို့လည်းညှင်းဆိုပါတယ်။အခုနောက်ပိုင်းနှစ်တွေအတွင်းအာဖဂန်မှာရှိတဲ့လူထဲစု6တင်နဲ့ဟိန္ဒူဘာသာဝင်တွေကို IS အစိုးရအဖွဲ့တွေကအပြစ်မှတ်ထားတိုက်ခိုက်လေရှိပါတယ်။2018ခုနှစ်တုန်းကနိုင်ငံအရှေ့ပိုင်းဂျလာလာဘတ်မှာအထူးခံဘုံခွဲသမားတူတိုက်ခတ်ခဲ့တဲ့အတွက်လူ2ဦးသေဆုံးခဲ့ပါတယ်ခင်ဗျာ။တရုတ်နိုင်ငံရဲ့ Digital သရှုလုံမှုတွေပကြသိမ်းပြီးကာလအတွင်းတရှိန်တိုးမြင့်တက်လာခဲ့တာကိုတွေ့ရတယ်လို့ American Cyber လုံခြုံရေးဆိုင်ရာကြောင့်ကျင်သူအဖွဲ့တစ်ဖွဲ့ကဗုဒ္ဓဟူးနေ့ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါစတင်ဖြစ်ပွားပြီးဇန်နဝါရီလနောက်ပိုင်းမှာတန်တရားရှိဖွယ်တရုတ်အုပ်စုတစ်စုကစိုက်ဘာတရှုအသစ်လုပ်တာတွေကိုအဲ့ဒီကြောင့်ကျင်သူအဖွဲ့ကလေ့လာတွေ့ရှိခဲ့ရတာပါ။ဇန်နဝါရီလ20ရက်နေ့ကစပြီး APT41 လို့ခေါ်တဲ့ hacker အုပ်စုတစုရဲ့လှုပ်ရှားမှုတွေတဟုန်လို့မြင့်တက်လာခဲ့တယ်လို့လည်း American Cyber လုံခြုံရေးကြွမ်းကျင်သူအဖွဲ့ Fire INC ကပြောပါရယ် APT41 အုပ်စုဟာဈေးဝယ်သူတွေ၊ကွန်ပျူတာထုတ်လုပ်သူတွေနဲ့မီဒီယာအဖွဲ့အစည်းတွေကစလို့ကျန်းမာရေးအဖွဲ့အစည်းတွေနဲ့ပရဟိတလုပ်ငန်းတွေကိုပိတ်မှတ်ထားတချို့လုပ်ခဲ့တယ်လို့လည်း Fire INC ကပြောပါရယ်ဒီလိုတချို့လုပ်မှုတွေမြင့်တက်လာခဲ့ရတဲ့အကြောင်းရင်းတော်တော်များများရှိနေမှာဖြစ်ပြီးအဲ့ဒီထဲတရုတ်နဲ့အမေရိကန်တို့ဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲနဲ့လက်တလောကိုရိုနာဗိုင်းရပ်စ်ကြောင့်အငြင်းပွားနေတဲ့အကြောင်းရင်းတွေလည်းပါဝင်လိမ့်မယ်လို့လည်းဆိုပါရခင်ဗျာရုရှားနိုင်ငံမှာ April 22ရက်နေ့မှာကျင်းပမယ့်အခြေခံဥပဒေပြင်ဆင်ရေးတနင်္ဂနွေလုံးအတိုင်းအတာနဲ့လုပ်မဲ့ဆန္ဒခံရေးပွဲကိုသမ္မတဗလာဒီမီယာပူတင်ကရွှေ့ရှိဆိုင်လိုက်ပါတယ်ရုရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာနေတဲ့အတွက်အခုလိုရွှေ့ရှိဆိုင်လိုက်ရတာပါဒီအခြေခံဥပဒေပြင်ဆင်ချက်ကိုအတည်ပြုနိုင်ခဲ့ရင်သမ္မတပူတင်ရဲ့ယာရုသက်တမ်း2036ခုနှစ်တည်တူးမြတ်ပေးနိုင်မှာဖြစ်ပါတယ်။ကျမ်းမာရေးပညာရှင်တွေစီကထောက်ခံချက်တွေပေါ်ပူတည်ပြီးဆန္ဒခါယူပွဲကျင်းပမယ့်ရက်ကိုဆုံးဖြတ်မယ်လို့သမ္မတပူတင်ကပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆန္ဒခါယူပွဲကို April 22ရက်နေ့မှာကျင်းပဖို့ပြီးခဲ့တဲ့ January လတွေကကြေညာထားခဲ့တာပါ။နောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
။တကဘာလုံးမှာကူးစက်ပြန့်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာမြန်မာနိုင်ငံမှာလည်းကူးစက်ခံနေရသူတွေရှိနေပါတယ်။ဒါကြောင့်မလို့ဒီပြည်သူတော်တော်များများကတော့ဒီရောဂါနဲ့ပတ်သက်ပြီးစိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်အတွင်းမှာလည်းဒီပြေပတ်ထွက်ခွာနေသူတွေလက်ရှိချိန်မှာပြန်လည်ဝင်ရောက်လာသူတွေရှိနေတာကြောင့်ဒေသခံတွေကတော့ဒီရောဂါဖြစ်ပေါ်မှာကိုတော်တော်လေးစိုးရိမ်နေကြပါတယ
်။ဒါကြောင့်မလို့ရခိုင်ပြည်နယ်စစ်တုံစေယုံကြီးမှာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်လာနိုင်ရှိအတွက်ဘာတွေပြင်ဆင်ထားလဲဆိုတာတော့ရောက်တဲ့ရင်ယူခဲ့ပါတယ
်ဒီ COVID-19 နဲ့ပတ်သက်ပြီးတော့ဒီစစ်တွေစီဝင်ကြီးမှာပြင်ဆင်မှုပြောရမယ်ဆိုရင်တော့နံပါတ်1ကတော့လူနာတွေစိတ်ကုဖို့ပေါ့နော်ဒီပြင်ပလူနာဌာနကိုလာလို့ရှိရင်အဖျားအခန့်တက်တက်ထားပါတယ်အဲ fever room ပေါ့အဲ fever room ကနေပြီးတော့မှစမ်းသပ်ပြီးတော့သူရဲ့ case definition အလိုက် အဖျားရှိတယ်ပြည်ဝအလို့တတ်မှတ်မယ်ဆိုရင်တိတဲ့အကန်လူနာခန်းလူနာ6ဥစာကိုပြင်ဆင်ပြီးတော့ကုသပေးလျက်ရှိပါတယ်ဒါလိုကုသတဲ့အပိုင်းပေါ့ဟောကာကွယ်တဲ့အပိုင်းလည်းပြောမယ်ဆိုရင်တော့ကျမိုင်တဲ့အားစားဝင်ကြီးဌာနကနေကုသဥစဉ်ဌာနကနေပြဋ္ဌာန်းထားတဲ့ဒီဟောပေါ့ကျမိုင်အသိပညာပေးစာဆောင်တွေဗီနိုင်းတွေကိုလူနာဟောပေါ့လူတွေအများစုမြင်နိုင်တဲ့နေရာတွေမှာကပ်ပြီးတော့ကျမိုင်အသိပညာပေးပါတယ်နောက်ပြီးတော့ဒီကာကွယ်တဲ့အပိုင်းမှာဆိုရင်တော့လက်စည်းချင်းဟာဒါအရေးပါတဲ့အတွက်ပေါ့နော်လူနာတွေလက်စည်းလို့လူတွေကရအောင်ဘီဇင်းတွေတက်ထားတယ်နောက်ပြီးတော့ဟန်းကျယ်တွေပေါ့ဒါတွေလူတွေကစေုံတွေမှာအရင်သိပြင်ဆင်ထားပေးပါတယ
်လက်ရှိချိန်မှာပြပထုတ်ပြီးလှုပ်လှုပ်ကန်နေကြတဲ့ရခိုင်ဒေသခံတွေဟာမိမိနေရာကိုပြန်လာနေကြတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရသူတွေပါလာမှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်
။အော်ပြည်သူတွေကတော့တအားစိုးရိမ်နေကြပါတယ်။ဒါပေမဲ့မာကြီးကတော့လက်မော်မှာထွက်ပြီးလှုပ်လှုပ်နေရတယ်ဆိုတော့အိမ်မှာနေဖို့လည်းမရဘူးလေ။အပြင်ထွက်ပြီးလှုပ်နေရတယ်ဆိုတော့ဒီယောဂကုမာကိုတော့တအားကိုစိုးရိမ်နေတယ်။အော်နိုင်ငံခြားကလာတဲ့လူတွေကိုတော့ဟိုကစစ်စစ်နေတယ်လို့ပြောတာပဲ။လာရေလေးစိတ်တွေကပါတွေကစိတ်စင်းနေတယ်လို့ပြောတာပဲသူတို့ကကြောက်တာပေါ့ရော့ကဖို့တွေပါလာမှာဆိုလို့ပေါ့
လက်ရှိရှိမှာရခိုင်ပြည်နယ်တွင်းကစစ်တွေစေယုံကြီးမှာတန်တရာလူနာနှစ်ဦးသာရှိသည်ပြီသူတို့နှစ်ဦးရဲ့ဓာတ်ခွေးခန့်အဖြေကလည်းရော့ကဖို့ကုဆက်ခံထားရတာမတွေ့သေးဘူးလို့စစ်တွေစေယုံအုပ်ကြီးဒေါက်တာဇော်လင်းကပြောပါတယ
်ဒီနေ့လူနာတွေကပိုများလာမယ်ဆိုရင်တော့ပေါ့နော်ကျွန်တော်တို့စေယုံမှာအသက်ချက်တစ်ခုကဒီလေးထပ်ဆောင်ကြီးအစ်စ်ပြီးသွားတဲ့အခါကျတော့ဒီ medical ward မျိုးကိုအဟောင်းကနေအစ်စ်ကိုပြောင်းလိုက်တဲ့ခါကျတော့ဒီ medical ward မှာဒီ out tech ရဲ့ about tech ဆိုတော့ရှိတယ်ရှိတဲ့ခါကျတော့ဒီနေ့ဟိုပေါ့ covid 19ကပြင်းထန်လာပြီးတော့လူနာတွေအများရောက်လာမယ်ဆိုရင်အများကြီးရောက်လာမယ်ဆိုရင်ခုနပြောတဲ့ medical ward အဟောင်းမှာဒီ about tech out tech ကိုအပေါ်20အောက်20လူ40ခွဲပြီးတော့ isolation ပေါ့တည်တံ့ကုလို့ရတယ်ဒါမျိုးဖြစ်အောင်လို့ဒီမှာပြင်ဆင်ထားပါတယ်ပေါ့နော်နှစ်ဦးပဲရှိပါသေးတယ်နှစ်ဦးလုံးကလည်းနော် initial ကိုပို့တယ်ဒီနှာခေါင်းတို့ပတ်ပေါ့ဒါပို့ယူတော့ပို့တဲ့အခါမှာလဲဒါနှစ်ယောက်လုံးကအနေနဲ့အဖြေကတော့ဒါ negative အပြည့်သူတို့သိပြီးပြောချင်တာတော့အခုချိန်မှာတော့ဒါဟာနိုင်ငံသားနေပြန်လာတဲ့လူတွေများတယ်ပေါ့များတဲ့အခါမှာသူ့ရဲ့ဒီ quarantine ပေါ့နော်စနစ်ကြလိုက်နာပြီးတော့ဆောင်ရွက်ဖို့လိုပါတယ်ပေါ့နော
်ရခိုင်ပြည်နယ်တွင်စောင့်ဝနေရဲ့အခြေအနေတွေကြောင့်ဒေသခံများပြားဟာမြန်မာနိုင်ငံခြားဒေသတွေနဲ့အင်းကြီးနိုင်ငံတချို့မှာတော်ရောက်လှုပ်လှုပ်ကန်နေကြရတာပါအခုလိုအခြေအနေမှာအလောက်ကန်တွေပြက်ကုန်တာမို့လူတော်တော်များများဟာကိုယ့်ဒေသကိုပြန်နေကြရပါတယ်ဒါကြောင့်လေရခိုင်ပြည်နယ်ကျန်းမာရေးတာဝန်ရှိသူတွေနဲ့ယောဂါကာကွယ်ထိန်းချုပ်ရေးအတွက်ကြိုတင်ပြင်ဆင်ထားတယ်ဆိုပေမဲ့ဒေသခံတွေကတော့ယောဂါကူးစက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတာပါကျွန်တော်တက်နိုင်ပါစစ်တွေမျိုးကလည်းတည်င်းပေးပို့နေတာပ
ါထိုင်းနိုင်ငံကပြန်ဝင်လာတဲ့မြန်မာအလုပ်သမားတွေကိုသက်ဆိုင်ရာနယ်မြေအလိုက်စောင့်ကြည့်မှုနဲ့ပတ်သက်လို့တကယ်ပဲထိထိရရလုံနိုင်ရလားဆိုတာကိုမေးမြန်းတင်ဆက်ပေးမှာပါထိုင်းနဲ့မြန်မာနယ်စပ်ဖြစ်တဲ့မြောက်ပြည်ဘက်ကနေအလုံးအရင်းနဲ့ပြန်လည်ဝင်ရောက်လာကြတဲ့မြန်မာအလုပ်သမားတွေကိုရန်ကုန်ပြည်သူ့စည်းရုံးကြီးနဲ့တူနာပြူတင်တန်းကျောင်းကနောက်ဆုံးနေ့ကျောင်းသားတွေပါလာရောက်ပြီးကျန်းမာရေးစစ်ဆေးတာတွေကိုကူညီပေးနေပါတယ်။ဒီလိုထိုင်းဘက်ကနေအလုံးအရင်းနဲ့ဝင်လာကြတဲ့အလုပ်သမားတွေကိုနယ်စပ်ဝင်ပေါက်တွေမှာကျန်းမာရေးစစ်ဆေးတာတွေတည်ချလှုပ်ဆောင်ပေးနေပေမဲ့ဝင်ရောက်လာကြတဲ့လူအင်အားများတာကြောင့်ဆက်လေးရစောင့်ကြည့်မဲ့ကိစ္စကိုသူတို့နေထိုင်ရာဒေသအလိုက်သက်ဆိုင်ရာအုပ်ချုပ်ရေးပိုင်းကိုလွှဲထားပါတယ်။ပြန်ဝင်လာတဲ့စည်ရင်အတိုင်းသက်ဆိုင်ရာပြည်နယ်နဲ့တိုင်းတာဝန်ရှိသူတွေကိုပေးပို့ပြီးဒေသအလိုက်စောင့်ကြည့်ဖို့စီစဉ်ထားတယ်လို့ကရင်ပြည်နယ်လွှတ်တော်ကောင်စီရဲ့ဦးတန့်စင်အောင်ကပြောပါတယ
်။သူတို့ကတော့အဲ့ဒါတွေကတော့သူတို့လက်ရှိဒီညွန့်နယ်တွေရဲ့စီစဉ်မှာတော့သူတို့ကတော့ချက်ညွန့်နယ်တကူတကူကတော့အများကြီးရောမဟုတ်ဘူးနော်။အဲ့တော့သူတို့ဒီလူတွေကိုပုံကွာတော့တော့သူကသူ့ညစီကနေပုံမှာပါ။အဲ့တော့ကျွန်တော်တို့ကလည်းဝင်နေညဆက်အဲ့နောက်ဝင်လာတော့ဒီလိုလူတွေပြန်ပို့ပေးနေတဲ့နေထိုင်မှုတွေရှိတယ်။အဲ့တော့ကျွန်တော်လိုင်းမလို့မထောက်ရှိနေဘူးပေါ့နော်။သူတို့ကတော့တာဝန်ရတော့အရင်ကြီးရောပေါ့နော်။သူတို့ကတော့လည်းကုမြနဲ့ကုလာကြတော့အဲ့တော့တာဝန်ကြီးပါဘူး။သူတို့စီစဉ်မှာပါနော်။စီစဉ်ပါလိုက်မယ်နော်
။နေတိုင်းဝင်ထွက်မှုများတာကြောင့်မြောက်ပဒီမှာတီးတန့်စောင့်ကြည့်မှုမလုပ်နိုင်ပဲသက်ဆိုင်ရာမျိုးနဲ့ပြည်နယ်တိုင်းအလိုက်ကိုကရင်ပြည်နယ်အစိုးရရဲ့အစီအစဉ်နဲ့ပြန်ကြမယ်။တိုင်းဒေသကြီးအသီးသီးကိုချိတ်ဆက်ပြီးအခမဲ့မော်တော်ယာဉ်တွေနဲ့ပို့ဆောင်ပေးနေပါတယ်။မြောက်ပြည်နယ်စပ်ဂိတ်ပေါက်ကနေဝင်လာကြတဲ့အလုပ်သမားတွေကိုသူတို့ရဲ့ဇာတိကိုပြန်ရောက်ရင်ကျမကြီးစံတန်စောင့်ကြည့်ဖို့နဲ့နိုင်ငံခြားကနေရောက်ရှိလာတဲ့သူရှိရင်လဲအုပ်ချုပ်ရေးမှုတွေစီကိုအကြောင်းကြားဖို့ညွှန်ကြားထားပြီးစီးရုံတွေမှာလည်းတက်နိုင်သလောက်အဆင့်တင်ပြင်ဆင်ထားတယ်လို့ရမီးသိန်းမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးတင်လွင်ကပြောပါဗျ။အဲ
ခြေလေးအုပ်ချုပ်ရေးအနေပြီးတော့ရက်ကြီးအုပ်ချုပ်ရေးမှုတွေကြောက်ခွဲတာဝန်ခံတွေစီကိုညွှန်ကြားထားတာပေါ့နော်။အဲ့ဒီလိုယူနာဟောပေါ့နော်။ပြန်လာရလို့ရှိရင်သူငယ်ကိုလည်းတည်င်းဖို့ပေါ့နော်။အဲ့လူရဲ့ခြေရင်းလေးစောင့်ကြည့်ဖို့ဒီလိုမျိုးညွှန်ကြားထားပါလေ။အဲအလုံးပြည့်စုံနေဆိုတော့ဖြစ်နိုင်မှာမဟုတ်လား။အဲဒါကိုသူကဘုန်းတော်စမ်းသက်ကြည့်ပြီးတော့ဒါစစ်စစ်ပြီးတော့ပြည့်ရှိမယ်ဆိုရင်တော့ဟိုတီးတန့်ထားဖို့စေယုံမှနေရာရယ်စေယုံနဲ့ဆိုင်ရင်အခြားနေရာပေါ့နော်။ဒါများပိုင်ဆိုင်တဲ့နေရာတခုဒီခုရတော့ဒါဘုရားတော့ຢာထားထားပါလေ။စေယုံမှလည်းဒီပေါ့နော်။ကျေစည်ကြီးကြီးလေးနဲ့ပတ်သက်တဲ့အရာတွေအစားစုံနေတော့ပြုလုပ်ထားပါလေ။စေယုံနေမှာလည်းဟိုတတ်နိုင်ဆုံးတော့ကြည့်ရပါတယ်မဟုတ် နီလီတာခုံမလားအဲ့ဒါမျိုးတွေကတော့မရှိပါဘူးဗျာကျန်တာကျန်တဲ့ဒီဝတ်စုံတွေပါတွေကတော့အဲဒါကတော့ချန်ပယ်လို့ပြောတော့ဒါတွေကတော့ထောက်မှန်ထားပြီးသားပါ
ထိုင်းမြန်မာနယ်ခြားတောင်ရင်းမြစ်ကမ်းတစ်လျှောက်နိုင်ငံတကာဝင်ပေါက်ထွက်ပေါက်တွေဖြစ်တဲ့ချစ်ကြည်ရတာနှစ်ဆင်းနဲ့သီဂိတ်တွေအလုံးကိုလူဝင်လူထွက်သွားလာခွင့်ကိုထိုင်းဖက်ချန်းကမတ်လ22ရက်နေ့ကစပြီးပိတ်မယ်လို့ဆိုပေမဲ့နေ့စဉ်ထောင်နှင်းချီတဲ့ထိုင်းပြန်မြန်မာလုပ်သားတွေဝင်ရောက်လျက်ရှိပါတယ်။မတ်လ21ရက်နေ့ကနေဒီနေ့25ရက်နေ့အထိပြန်လည်ဝင်ရောက်လာတဲ့အလုပ်သမားစုစုပေါင်းက2000ကျော်ရှိနေပြီဖြစ်ပါတယ်။ဒီလိုပြန်လည်ဝင်ရောက်လာကြတဲ့မြန်မာအလုပ်သမားတွေနဲ့နိုင်ငံခြားကပြန်လာသူတွေမှာရောဂါပိုးပါလာတယ်မပါလာဘူးဆိုတာကိုသိချမစောင့်ကြည့်နိုင်ပဲ14ရက် home quarantine လုပ်ခိုင်းတာကအန္တရာယ်ရှိတယ်လို့ချောင်းဆောင်မြို့နယ်ဒေသခံမိဝီဇယကပြောပြပါဗျ
။ရောမဆိုရင်လေအိမ်မှာမျိုးပေါ့နော်ထားလိုက်ပါတော့အိမ်သားတွေကနိုင်ငံခြားကနေပြန်လာတယ်တိတခန်းနေဖို့တော့ပြောထားတယ်ဒါပေမဲ့ရောမဒီဒေသမှာပေါ့နော်အိမ်တွေများသားအဖြစ်ဆိုရင်သူခနဲ့သူအဲ့ဒါတိတ်မရှိဘူးလေရွာရဲ့တလေအရာမဆိုရင်အကုန်လုံးအာကျမ်းဗာလဲအဲ့ဒီဘယ်လိုပြောမလဲတီးတာခန်းထားတဲ့ဟာကြတော့ရွာမှာမရှိဘူးညီမလေးခဲယူအိမ်မှာနေနေလေအဲ့လိုမျိုးပဲတီးတာအဲ့လိုမျိုးပေါ့နော်ဒီဆေးရုံမှာလိုမျိုးတီးတာဆိုတဲ့လောက်တဲ့ပုံစံကတော့ဒါကြတော့ဖြစ်နိုင်ခြေအရန်နေတယ်အမမြင်တာပေါ့နော်အဲ့တော့အန္တရာယ်များတယ်လေခုနကဗာလဲတခုတီးတဲ့အတိုင်းပဲဒီယောဂါကယောဂါပူကူဆက်ခံလို့ရှိရင်ချက်ချင်းကလက္ခဏာမပြအောင်လေခဲ၍အဲ့ဒီလူကအိမ်မှာပဲနေထားခဲသူစီမှာလက္ခဏာတွေပါတွေရှိလို့သူစီမှာပိုးတွေရှိလို့ရှိနေတာတအိမ်သားလုံးအတွက်ပြဿနာရှိနိုင်တယ်နိုင်ငံခြားကနေပြန်လို့ရှိရင်အိမ်မှာထား14ရက်နေပြီးမှပြင်သွားအဲ့ကအန္တရာယ်ရောလုံးဝမကင်းခဲ၍ယောဂါပူကူဆက်လို့ရှိရင်တော့အန္တရာယ်အားများတယ်
အခုလက်ရှိမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးတွေ့ရှိသူ3ဦးနဲ့စောင့်ကြည့်နေတန်တရာလူနာ238ဦးရှိနေပါတယ်။ကမ္ဘာမှာကိုဗစ် -19 ဖြစ်ပွားနေသူစုစုပေါင်း4သိန်းကျော်နဲ့သေဆုံးသူက2000နီးပါးရှိနေပါတယ်။ကျွန်မအိမ်တန်တာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါရစေ။
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရှိမရှိစတင်စစ်ဆေးလာနိုင်တဲ့အတွက်ယောဂါပိုးရှိသူ3ဦးကိုတွေ့လာရပြီမဲ့တရုတ်နဲ့ထိုင်းနယ်စပ်ဂိတ်တွေကနေထောင်ထဲချီဝင်လာသူတွေကိုကြက်ကြက်မက်မက်စစ်ဆေးနိုင်ခြင်းမရှိတဲ့အပေါ်မှာပြည်ရင်းကူးစက်မှုနှုံဘလောက်ထိစိုးရင်ရမလဲမြမအစိုးရရဲ့ယောဂါကာကွယ်ရေးဆောင်ရွက်ချက်တွေလုံလောက်မှုရှိပါသလားလူတဦးနဲ့တဦးအနီးကပ်ထိတွေ့မှုတွေမလုပ်ဖို့အချက်ဟာဘလောက်ထိအရေးပါသလဲအင်္ဂလန်နဲ့အမေရိကန်ပြည်ထောင်စုကမြန်မာနယ်ပွားအထူးကူဆရာဝန်တွေရဲ့အမြင်သုံးသပ်ချက်တွေကိုကျွန်မအင်ဂျင်နိုင်ကစူးစီးတင်ပြမှာပါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတွေ့ရှိရတဲ့သူနှစ်ဦးမှာအင်္ဂလန်နိုင်ငံကပြန်လာသူတွေဖြစ်ကြောင်းကျန်းမာရေးဝန်ကြီးဌာနကအတည်ပြုထုတ်ပြန်ထားပါတယ်။ကူးစက်မှုနှုန်းညံနေတဲ့အင်္ဂလန်နိုင်ငံကပြန်လာသူနှစ်ဦးမှာဗိုင်းရပ်စ်တွေ့ရှိတယ်ဆိုတဲ့အပေါ်မှာတော့သူ့အနေနဲ့အံ့ဩမှုမရှိကြောင်းအင်္ဂလန်နိုင်ငံ Leeds မြို့ကစီးကျူအထူးကူဆရာဝန်ဒေါက်တာတက်ကိုကူက VOA ကိုအခုလိုပြောပါတယ
်။ကျွန်တော်ကတော့အဲ့ဒါလုံးဝမအံ့ဩပါဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့အခုကြည့်လို့ရှိရင်ဒီ UK ကအရန်ကိုထောက်တက်လာပါတယ်။အဲ Europe နဲ့အတူတူလိုက်ပြီးတော့လေအကုန်လုံးအရန်ဒီမှာ positive case တွေလည်းအရန်များပါတယ်။အသေးပြောက်တွေလည်းအရန်များပါတယ်။အဲ့တော့ဒီ UK ဆိုရကသူကဆေးရုံလာတဲ့လူကိုပဲ test လုပ်တဲ့အတွက်ဆေးရုံမလာတဲ့လူတွေဒီ community ထဲမှာအများကြီး positive ရှိနေနိုင်ပါတယ်ပြီးရင်လေးမြန်ပေါ်ကလည်းကူးနိုင်ပါတယ်အဲ့တော့ကြာကျွန်တော်အနေနဲ့ကတော့ဒီကပြန်သွားတဲ့လူတော်တော်များများတော့ positive ဖြစ်မယ်လို့ကျွန်တော်ထင်ပါတယ
်ဒီပေါ်မှာချမ်းမာရေး shoot down အရာဆိုရင်ရောဘလို့အကြံပေးခြင်းလဲရှင
်ဖြစ်နိုင်ပေါ့နော် visa ရှိနေရင်ပြီးလို့ရှိရင်လည်းတရေးရှင်ရမဟုတ်လို့ရှိရင်တော့ကျွန်တော်တို့တွေမပြန်သက်မအောင်ဘာလို့လဲဆိုတော့ကျွန်တော်တို့အဲ့လိုပြန်ညင်းအားဖြင့်ကျွန်တော်တို့အတိုင်းဒီကို virus ကိုကိုကနေပြီးတည်ယူဖို့ဆောင်တဲ့လူလို့ဖြစ်နေပါတယ်ကိုကဖြတ်နေလူဖြစ်နေပါတယ်အဲ့ဒီအတွက်ကြောင့်မလို့အဲ့ဒါဖြတ်နာပိတ်ဖို့အတွက်ပေါ့နော်အဲနိုင်ငံဟိုကိုနိုင်ငံတွေကိုဒီကနေဖြစ်နိုင်မပြန်နာအကောင်းဆုံးပါပဲဒါပေမဲ့တော့လေအချို့အတောင်းချေနေရပေါ့နော်ဟိုနိုင်ရေးကိစ္စရှိတာတို့ပြီးလို့ရှိရင် visa ကုန်တာတော့ပြန်ရမှာပေါ့နော
်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ချက်အရ virus ရှိမရှိစစ်ဆေးသူတွေထဲမှာကူးစက်ခံရသူမရှိသူတွေရဲ့စီးရင်ကိုလည်းထုတ်ပြန်တာတွေ့ရပါတယ်အဲ့ဒီလိုအနှုတ်လက္ခဏာပြနေပေမဲ့လည်းစိတ်မချရဘူးလို့ကယ်လီဖိုးနီးယားပြည်နယ်အထွေထွေယောဂအထုကုဒေါက်တာမိုးဆန်းက VOA ကိုပြောပါရယ်ဒါကြောင့်အကောင်းဆုံးနဲ့အထီးရောက်ဆုံးနည်းလမ်းကလူတဦးနဲ့တဦးမထိတွေ့ဖို့အသွားအလာအဆက်ဆက်မလုပ်ပဲတည်တံ့နေထိုင်ကြဖို့အလွန်အရေးကြီးကြောင်းသူကအခုလိုအကြံပြုပါရယ
်ဒီကျွန်တော်အမေရိကန်မှာတော့မှဒီလိုစစ်နိုင်တဲ့ဆွာပိတ်ရှိလို့ဖြစ်တော့ဘဝနိုင်ငံမှာဆဲစစ်နိုင်တဲ့ဆိုရင် capacity ကပိတ်မလုံလောက်တော့ဒီယောဂါပြန်ဖို့ကတော့ရှိကောင်းရှိနိုင်တာပေါ့နော်။ဒါပေမဲ့အဓိကကျွန်တော်တို့ဖြစ်စီနေတာကဒီ social isolation ဆိုတဲ့ဟာဟိုတူရီအဓိကထားဖို့လိုလေ။အဲ့ဒီ method ကရန်ကြီးအကျိုးရှိတယ်လို့ကျွန်တော်မြင်ပါတယ်။ဒါလို့ဆိုကျွန်တော်ကယ်လီဖိုးနီးယားမှာဆိုရင်လေဒီ
ကယောဂကိုဗစ် -19 ကိုကာကွယ်ရေးမြန်မာအစိုးရကကြိုးပမ်းလှုပ်ဆောင်နေပေမဲ့အန္တရာယ်အလွန်ကြီးတဲ့ကူးစက်ရောဂါဖြစ်တဲ့အတွက်မြန်မာအစိုးရအနေနဲ့ဒီထက်မကပိုပြီးတော့လှုပ်ဆောင်ဖို့လိုအပ်နေကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကလူထုကျန်းမာရေးပညာရှင်ဒေါက်တာတင့်ဆွေကအခုလိုသုံးသပ်ပါတယ
်ပထမတစ်ချက်ကတော့ဒီကျန်းမာရေးအသိပညာပေးမှုကြီးယူနေလို့ယူဆတယ်အဲ့ဒါဒီလိုလိုအများစုကိုဒီကြောင်မပေါ်နိုင်ဘူးကိုကျွန်တော်ထင်တဲ့ပရမတ်ချက်နောက်တစ်ခါခုအရေးယူဆောင်ရမှုတွေအတန်တင့်တော်တော်လေးတော့လှုပ်လာတာတွေ့ရခင်ဗျာကိုစိတ်ရောကဝင်ပြီးရင်အနေဆုံးရှစ်ပတ်တော့ကမှာပါဒီဥပဒေနဲ့လာဝယ်တော့ကြားတယ်အဲ့ဒီအပြင်းထန်တဲ့လုံမှာဒီနေ့ဆီကိုရောက်တယ်
ဒေါက်တာတင့်ဆွေပြောသွားတာဖြစ်ပါရဲ့ရှင
် COVID-19 ကာယောဂါထိန်းချုပ်နိုင်ဖို့မြမအိန္ဒိယထိုင်းနိုင်ငံအပါအဝင်အာရှနိုင်ငံတွေရဲ့နောက်ဆုံးဆောင်ရွက်ချက်တွေကိုကျွန်မဆွေးမြေမောင်ကဆက်ပြီးတော့တင်ပြချင်ပါတယ
်จากผลกระทบของโควิด19ผมจะเป็นผู้นําในภารกิจนี้และรายงานตรง
ต่อ COVID-19 กายโยคะพยายามจ้างမလ26ရက်ကြာသာရင်းနေကဆလို့ထိုင်းနိုင်ငံမှာကျန်းမာရေးအရေးပေါ်အခြေအနေထုတ်ပြန်တယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကြေညာခဲ့တာဖြစ်ပါတယ်ယောဂါကူးဆက်ပြန့်နှံ့မှုပြဿနာဟာလက်ရှိထက်အများကြီးပိုဆိုးနိုင်တာမို့အခုလိုမျိုးတင်းကျပ်တဲ့ဆောင်ရွက်မှုကိုလုပ်ရတာဖြစ်တယ်လို့ပုံထုံးလေးကကြေညာစင်မှာဝန်ကြီးချုပ်ပရာယုတ်ကပြောပါတယ်ယောဂကူးစက်မှုအခြေအနေပိုဆိုးလာရင်ထိုင်းလူမျိုးတွေရဲ့ကျန်းမာရေးဝင်ငွေနေထိုင်မှုပုံစံနိုင်ငံရဲ့စီးပွားရေးစတာတွေအားလုံးအပေါ်တက်ရောက်မှုရှိလာလိမ့်မယ်လို့လည်းဝန်ကြီးချုပ်ကသတိပေးပါရယ်။မတ်လ26ရက်နေ့ကစလို့ဧပြီလကုန်တဲ့အထိထိုင်းနိုင်ငံတဝန်းလုံးကိုကျန်းမာရေးအရေးပေါ်အခြေအနေထုတ်ပြန်လာတဲ့အတူကန့်သတ်ဆောင်ရွက်မဲ့အစီအစဉ်တွေကိုလည်းဝန်ကြီးချုပ်ကအတိပေးခဲ့ပါရယ်။အခမ်းအနားကျင်းပတဲ့ခမ်းမတွေ၊နေဆက်တွေပိတ်တာပါအဝင်ဈေးရီမတက်အောင်မှထိန်းချုပ်မဲ့တန်းတက်ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာတယောက်ကအခုလိုပြောပြပါဗျ
။ဒီယောဂါထိန်းချုပ်မှုနဲ့ပတ်သက်ပြီးတော့မှအစိုးရအနေနဲ့လိုအပ်တဲ့ဆောင်ရွက်စရာရှိတဲ့မန္တမများကိုသူကပါဝါအပြည့်နဲ့သူ့ရဲ့ဟိုလုပ်ပိုင်ခွင့်အာဏာအပြည့်နဲ့သူကဆောင်ရွက်သွားမယ်ပေါ့။ဒါရုပ်ကိုယ်တိုင်ပြောသွားတာကတော့ဒီနိုင်ငံသားတွေအားလုံးကိုအဝင်ကိုဒီည12နာရီစပြီးတော့မှသူပိတ်ပင်လိုက်ပြီ။နောက်ပြီးကြတဲ့အခါကျတော့ဒီအသက်5နှစ်ယောက်ကလေးတွေနဲ့80အထက်လူကြီးတွေကိုတော့အိမ်ထဲမှာပဲနေဖို့သူကအကြံပြုထားတယ်ပေါ့အဲ့ဒါပြီးတဲ့အခါကျတော့ဒီကျန်းမာရေးအရေးပေါ်အခြေအနေကြောင့်မို့လို့ဟိုဖြစ်ပေါ်လာတဲ့နောက်ဆက်တွဲကိစ္စတွေပေါ့နော်ဒီကိုယ်စိန်နှုန်းတက်တာတွေပြီးတဲ့အခါကျတော့ဒီလူစုလူဝေးနဲ့ဟိုယောဂဖြစ်နေတဲ့နေရာတွေကိုတာတွားကြတာတွေပေါ့အဲ့ဒီဟာတွေကတော့ဒီတက်ဆိုင်ရာဝန်ကြီးဌာနတွေကနေပြီးမှဆက်ပြီးမှဒီကန့်သတ်ချက်တွေတားမြစ်ချက်တွေကိုဆက်ပြီးထုတ်ပြန်မယ်လို့ဟိုကျွန်တော်နားလည်တယ်ပေါ့ဒီဝန်ကြီးချုပ်ပြောထားတဲ့အရာပေါ့နော
်လူတွေအနေနဲ့ပစ္စည်းတွေအများအများဝယ်ဆုတာမျိုးတားမြစ်တာအပြင်ကုန်စည်နှုန်းတွေအစမတတင်တာအထိထိန်းချုပ်မဲ့ဆောင်ရွက်ချက်တွေသတင်းမှထုတ်ပြန်တာတွေကိုအရေးယူမဲ့ဆောင်ရွက်ချက်တွေကိုလည်းထိုင်းအစိုးရကလုပ်သွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာဗုဒ္ဓဟူးနေ့အထိ COVID-19 ရောဂါဖြစ်နေသူ900ကျော်ရှိပြီးတော့သေဆုံးသူက4ယောက်ရှိပါတယ်။အခုလိုမျိုးအိန္ဒိယထိုင်းနိုင်ငံကရောဂါထိန်းချုပ်ရေးအရေးပေါ်အခြေအနေကြီးညာချိန်မှာပဲတောင်ကိုရီးယားနိုင်ငံကလည်းတောက်ဆာနေကဆာလို့အမေရိကန်နိုင်ငံကလာသူတွေကိုကန့်သတ်တင်းကျပ်မဲ့အစီအစဉ်ကိုကြီးညာပါတယ်။
미국입국자에대한자가격리조치는미국현지발권과정에서사전통보
말라나사코니의떠자니가사로아메리칸가얍라두아롱တခြားသူတွေနဲ့မထိတွေ့ပဲမိမိနေတဲ့နေရာမှာတီးကြခွဲနေရမယ်ဆောင်ရွက်ချက်စတင်မယ်လို့တောင်ကိုရီးယားကပ်ဘေးတုံ့ပြန်ဆောင်ရွက်မှုဆိုင်ရာတာဝန်ရှိသူယွန်းတေဟိုပြောသွားတာပါအမေရိကန်ဟာ COVID-19 ကပ်ရောဂါဗဟိုချမ်းမှဖြစ်လာနိုင်တယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကသတိပေးထားချိန်မှာတောင်ကိုရီးယားကအခုလိုဆောင်ရွက်တာပါဥရောပကရောက်ရှိလာသူတွေအနေနဲ့သတင်းနှစ်ပတ်ခွဲနေရမယ့်အစီအစဉ်ကိုမတ်လ26ရက်နေ့ကစတင်လုပ်နေတာဖြစ်ပြီးတော့အခုတော့အမေရိကန်ကိုထပ်ပြီးတော့တိုးလိုက်တာပါတောင်ကိုရီးယားလေဆိပ်တွေမှာစက်မှတ်စစ်ဆေးနေတာနဲ့ပတ်သက်လို့ဆိုးမျိုးရောမှနေတဲ့မတ်မော်မြတ်သူကအခုလိုပြောပြပါတယ
် TV သတင်းနဲ့မှတွေ့ရသလောက်ဆိုရင်တော့ဒီစစ်တပ်တရားပါဝင်ပူပြီးတော့ဒီ quarantine လုပ်တဲ့ process ကိုကူညီနေတာတွေ့တယ် Airport security ကရိုးအစရဲတွေပဲလုပ်တာကိုရီးယားမှာအရေးလေဆိပ်ရဲပေါ့နော်လို့ရှိတယ် အခုဒီနေ့တည်းမှာတွေ့ရတော့ဒီကြီးတက်ကအဝတ်စုံနေတဲ့လူတွေပါဒီလူတွေကို management လုပ်တဲ့နေရာမှာဒီရင်နေစိုက်တက်မြလူတွေအားလုံးအဲ့လူတွေအားလုံးသူစနစ်တကျတန်းစီပြီးတော့ဘယ်ကနေပထမစစ်တစ်ခါပြီးရင်ဘယ်လိုခွဲခြားမယ်ပေါ့နော်အဲ့ management အကုန်လုံးကိုဒီလူဝင်အားတိုးတဲ့သဘောပေါ့နော်ရလေးစိတ်ဝင်တန်းနဲ့တမလုံးလောက်တော့ဘူးဆိုတော့အဲ့ဒါစစ်တပ်တွေဘာပါလာတယ်လို့မြင်ရတယ
်။ယောဂထိန်းချုပ်ရေးကိုအထူးချက်မှတ်ထားတဲ့တောင်ကိုရီးယားနိုင်ငံထဲမှာယောဂကူးစက်သူအသစ်အရေအတွက်ကြာနေပေမဲ့အသစ်တွေးရှိတဲ့ကူးစက်သူအများစုကနိုင်ငံခြားကရောက်လာသူတွေစီကဖြစ်တယ်လို့အစိုးရကပြောပါရတယ်။တောင်ကိုရီးယားမှာအိန္ဒိယနိုင်ငံလိုအိမ်ပြင်မထွက်ဖို့တားမြစ်ကန့်သတ်မထားပေမဲ့မလိုအပ်ရင်အိမ်ပြင်မထွက်ဖို့တိုက်တွန်းထားတာပါ။အထူးသဖြင့်ယောဂဖြစ်သူတွေအပြင်ထွက်ရေးဤပညာသုံးချေရခံပြီးတော့အရေးယူပါရတယ်။
ဒီမှာကျတော့သူကလူဟိုယောဂလက္ခဏာမပြခင်မှာတည်းအကျိုးပြီး trace လုပ်နိုင်တာပေါ့နော်တယောက်ယောက်ကစဖြစ်ပြီးဆိုအဲ့လူနဲ့ contact ရှိတဲ့သူတွေကိုဒီမှာတော့ credit card တုံးကြတော့ credit card နဲ့ trace လုပ်တယ်နောက်ဖုန်းနံပါတ်တွေအကုန်လုံးက register လုပ်ထားတာဆိုတော့ဘယ်သူကိုင်လဲဆိုတာသိတဲ့အတွက်ကြောင့်ဖုန်းနံပါတ်နဲ့နောက်ဖုန်းရဲ့ location နဲ့ light ပြီးတော့ရှာနိုင်တယ်ပေါ့နော်ရှာနိုင်တယ်ဆိုတော့ဒီလူတွေကဟိုယောဂလက္ခဏာမပြလည်းပဲယောဂရှိတဲ့သူဆိုတော့ကြိုပြီးသိတယ်ယောဂရှိတဲ့သူကြိုပြီးသိလို့ရှိရင်ဟိုအိမ်မှာပဲ self quarantine လုပ်ပေါ့နော်ယောဂလက္ခဏာပြပြီဆိုလို့ရှိရင်တော့ဆေးရုံခေါ်သွားတယ်ဒါပေမဲ့အိမ်မှာနေနေတဲ့အိမ်မှာပဲနေနေတဲ့ self quarantine လုပ်နေတဲ့လူကယောဂရှိလက္ခဏာရှိတဲ့သူကအပြင်ထွက်လို့ရှိရင်အဲဟိုအဖမ်းခံရတယ်ဒါမှမဟုတ်ရှင်တန်းကြီးရိုက်တာမျိုးလို့ရှိတယ
်တောင်ကိုရီးယားနိုင်ငံမှာလောလောဆယ်အထိယောဂကူးစက်နေသူ9100ကျော်နဲ့သေဆုံးသူ126ယောက်ရှိပါတယ် COVID-19 ယောဂစတင်ခဲ့တဲ့တရုတ်နိုင်ငံဟူဘေးပြည်နယ်ဝူဟန်မြို့မှာနောက်ထပ်ယောဂကူးစက်သူရှိတာ9ရက်အနည်းဆုံးရှိနေပြီလို့တရုတ်အစိုးရကဆိုပါတယ်။25ရက်နေ့ကစလို့တင်းကျပ်ကန့်သတ်မှုတွေကိုလျှော့ပေါ်ပြီးဟူဘေးပြည်နယ်တွေကနေထွက်ခွာခြင်းသူတွေကိုတွားခွင့်ပြုနေပါတယ်ရှင်။ကျမဆုမြတ်မောမှာ
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုဆူဆူဝါးဝါးရင်ဆိုင်နေရတဲ့ American ပြည်ထောင်စုနယူးယောက်မြို့မှာစီးပွားရေးလုပ်ငန်းတချို့ကိုပိတ်ထားပြီးမလို့အဖင်းနဲ့ဘလူးတွေးဆုံစူဝေးတာမျိုးကိုမှမလုပ်ဖို့တားမြစ်ထားပါတယ်။ဒီချိန်မှာလူများနဲ့မယုံတော့ပဲတတိတသက်နေရကသာယောဂပိုးကူးစက်မှုအန္တရာယ်ကိုအထူးရောက်ဆုံးဟန့်တားနိုင်တဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်း VOA သတင်းတောက်ကာရိုပီယားဆန်သတင်းပေးပို့ထားတာကိုပြောပြပေးချင်ပါတယ်။ American တလွားဆရာဝန်တွေ၊ကျန်းမာရေးပညာရှင်တွေ၊သူနာပြုတွေနဲ့ဆေးရုံတွေက American ပြည်သူတွေကိုအိမ်ထဲမှာပဲနေဖို့တိုက်တွန်းထားတဲ့အိတ်ဖွင့်ပေးစာတစ်စောင်ကိုရေးသားခဲ့ပါတယ်။ပြည်သူတွေအနေနဲ့အိမ်ထဲမှာနေခြင်းကသာယောဂပိုးရှိသူနဲ့ထိတွေ့မှုအနည်းဆုံးဖြစ်တယ်လို့သူတို့ကတိုက်တွန်းထားတာပါ။ယောဂပိုးရှိတဲ့သူထိတွေ့ခဲ့တဲ့နေရာတွေကိုရှောင်ဖို့ကမိမိအိမ်ထဲမှာနေခြင်းကသာအကောင်းဆုံးဖြစ်တယ်လို့ Cleveland စီကန်းကဒေါက်တာ Jen Allen ကပြောပါတယ်
။ Bacteria are going to be everywhere, so if you don't wash your hands before eating or if you're touching any other surface that could be contaminated, you're likely to get sick.
ယောဂပိုးကနေရာတိုင်းမှာရှိနေနိုင်ပါတယ်။အစာမစားခင်လက်မစည်းမီရင်ဒါမှမဟုတ်ယောဂပိုးရှိတဲ့နေရာတွေကိုထိမိကင်မီရင်ကူးမှာပါ။ဒီပိုးကတချို့မျက်နှာပြင်တွေပေါ်မှာအချိန်အတော်ကြာအသက်ရှင်နိုင်ပါတယ်။ပဝန်းကျင်ကိုအထူးသဖြင့်အစာစားတဲ့အခါနဲ့ကိုယ်အစာစားတဲ့နေရာတွေကိုတန်တန်ရှင်းရှင်းထားဖို့လိုပါတယ်လို့သူကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကလေထဲမှာ3နာရီလောက်အသက်ရှင်နိုင်ပြီးကျန်မျက်နှာပြင်တွေပေါ်မှာနာရီပေါင်းများစွာကြာအောင်နေနိုင်တယ်လို့ American အမျိုးသားကျန်းမာရေးသိပ္ပံကသတိပေးထားပါတယ်။ဓာတ်လေကခလုတ်တွေ၊လေကားလက်ရန်တွေ၊တကားလက်ကင်တွေကတဆင့်ယောဂကူးစက်နိုင်တယ်လို့ဒေါက်တာ Jen Allen သတိပေးပါတယ်
။ Anything that's touched by hands is probably going to be contaminated.The vast majority of your illness
is related to hand washing. Hand washing is a common problem. 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 Hand washing is a common problem.ဒါပေမဲ့တီရှူးဆက်ကူအုပ်ပြီးဆိုတာကအကောင်းဆုံးလို့ဆိုပါတယ်။ပြီးရင်တော့အဲ့ဒီဆက်ကူစားကိုတေချာလွှင့်ပစ်ဖို့တော့လိုပါတယ်။စားပေါက်ဆိုင်တွေနဲ့တခြားလူစုလူဝေးလုပ်တာတွေကနေဗိုင်းရပ်စ်ပိုးကူးစက်တာကပိုများပါတယ်။ဒါကြောင့်အများနဲ့မတွေ့ဘဲတည်တက်နေတာကွန်ပျူတာကီးဘုတ်လိုကိုထိတွေ့တာများတဲ့နေရာတွေနဲ့ပစ္စည်းတွေကိုတန့်စင်တာလက်ဆေးတာနဲ့မျက်လုံးနှာခေါင်းပါးစပ်တို့ကိုလက်နဲ့မထိတာဒါတွေကသာမိမိနဲ့တခြားသူတွေရောဂါပိုးမကူးစက်အောင်ကာကွယ်နိုင်မှာပါ။ကျမရဲ့ဖွဲ့စည်းတွေကအကူအညီဆောင်ရှောက်သွားမှာဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကလူကင်းမှုအမေရိကန်ပြည်သူတွေအနေနဲ့ပူးပေါင်းပါဝင်မှုလိုအပ်ပြီးဆီယဝန်တွေသူနာပြည်တွေနဲ့ကျမရဲ့ဆောင်ရှောက်မှုပေးနေတဲ့အဖွဲ့တွေကိုယောဂမကူးစက်အောင်ကူညီကြဖို့တိုက်တွန်းထားပါတယ်။ VOA သတင်းတောက်ကာရိုပီယားဆန်သတင်းပေးပို့ထားတာကိုပြောပြပေးခဲ့တာပါ။ကျမများသတင်းအောင်ပါရှင်။
ဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိနေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်။ကမ္ဘာမီဒီယာရန်မှမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုထုတ်နှုတ်တင်ပြလိုပါရယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်မြန်မာနိုင်ငံမှာဆေးရုံတွေအခြေခံလွှဲချက်တွေအခက်ကြုံဆွဲခေါင်းစဉ်နဲ့ခိုင်သိမ်းကျော်ရေးတဲ့ဆောင်းပါးကို Bloomberg.com မှာဖတ်ရပါရယ်။COVID-19 ကူးစက်ခံရသူနှုတ်ဆက်ပြီးဖြစ်တဲ့အကြောင်းတင်းနယ်နေတုန်းကအတည်ပြုပြောကြားလိုက်ပြီးတဲ့နောက်တရုတ်၊အိန္ဒိယ၊ထိုင်း၊ဘင်္ဂလားဒေ့ရှ်၊လာအိုတို့နဲ့နေချင်းထိစပ်နေတဲ့မြန်မာနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့တကယ်ရင်ဆိုင်ရပြီလို့စိုက်ရပါတယ်။ဒီရောဂါကူးစက်ပြန့်နှံ့မှုကိုတေးခွေးအောင်လှုပ်ဆောင်ရင်းနဲ့54သန်းသောလူဦးရေအတွက်အခြေခံစားတောက်ကုန်နဲ့တခြားအထောက်အပံ့တွေရရှိစေရေးလှုပ်ဆောင်နိုင်မဲ့ကိစ္စဟာအရေးကြီးတယ်လို့ဆိုပါတယ်။နိုင်ငံရဲ့မြန်မာ့ကျမရေးဆောင်ရှားမှုကိုစိတ်မချလို့သူ့နိုင်ငံသားတွေမြန်မာနိုင်ငံကထွက်ခွာလာကြဖို့ဗြိတိန်နိုင်ငံဓာရီယုံကကြီးညာထားပါတယ်တဲ့တချိန်တည်းမှာပဲဗြိတိန်ကပြန်လာသူတူဟာလဲကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရတာတွေ့ရတယ်လို့မြန်မာ့ကျမရေးအရာရှိတွေကဗိုလ်ဒုနေမှာပဲအတည်ပြုခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာ2018မှာပြည်တွင်းအစည်းအဝေးထုတ်လုပ်မှုဒေါ်လာ87ဘီလီယံရှိခဲ့ပြီးဒါဟာလူရေ69သန်းရှိတဲ့အိန္ဒိယထိုင်းနိုင်ငံရဲ့9ပုံတပုံရှိပါတယ်လို့သူကဖော်ပြပါတယ်။ဒီအချိန်မှာပြည်သူတွေအနေနဲ့စီစံစားစားတဲ့အခြေခံစားကုန်တွေကိုတာစနစ်နဲ့ပဲဝယ်ယူကြပြီးပုဂ္ဂလိကစီးပွားရေးနဲ့ညှိနှိုင်းပြီးကုန်စည်နှုန်းထိန်းချုပ်ရေးလုပ်ထိုင်မှဖိနိတ်ဘိုင်းင်းလို့ခေါ်တဲ့ကြောက်အားနဲ့အလွန်ကျွံဝယ်ယူမှုကိုထိန်းချုပ်နိုင်တာဖြစ်ပါတယ်တဲ့။ဒေါအောင်ဆန်းစုကြည်ကတော့စီပွားရေးလုပ်ငန်းတွေစက်ရုံတွေဈေးဆိုင်တွေအများပြည်သူဝန်ဆောင်မှုလုပ်ငန်းတွေကိုပိတ်ပစ်ဖို့အစီအစဉ်မရှိဘူးလို့ရုပ်မြင်သံကြားကသတင်းပြောကြားထားပြီးမြန်မာနိုင်ငံဘဟုဘင်္ဂလည်းပြီးခဲ့တဲ့နှစ်ပတ်အတွင်းမှာပဲအတွန်းနှုန်းကို2ချိန်ချော့ချပေးခဲ့တယ်လို့ဆိုပါတယ်။နင်းနာထိခိုက်တဲ့ပုထုလုပ်ငန်းခီးသွွားလုပ်ငန်းတွေအတွက်တရခိုင်နှုန်းနဲ့ချိန်ငွေဒေါ်လာ30ရာထားတဲ့အပြင်ဒီလုပ်ငန်းတွေအခွန်ပေးဆောင်ရမယ့်အချိန်ကာလကိုလည်း2020စက်တင်ဘာအထိရွှေ့ဆိုင်းထားတယ်လို့ဆိုပါတယ်။ပြပကဝင်ရောက်လာသူတွေကိုစံသက်စောင့်ကြည့်ရေးအစီအစဉ်တွေလှုပ်ထားပေမဲ့မြန်မာနိုင်ငံမှာမကြခင်ကတာဝန်ထမ်းဆောင်ခဲ့မှုရဲ့အမေရိကန်ကူးစက်ရောဂါဆရာဝန်ကြီးတူကတော့ကာကွယ်ထိန်းချုပ်ရေးကိုထိတဲ့ရောက်လုပ်နိုင်ဖို့ဆိုရင်ကူးစက်ရောဂါရှိနေတဲ့ဆိုရင်ဘယ်နေရာမှာရှိနေတယ်ဘယ်နှစ်ယောက်ရှိနေတယ်ဆိုတာကိုအတိအကျသိဖို့အရေးကြီးတယ်လို့ပြောထားပါတယ်တဲ့ဒါအပြင်ခရီးသွားလာမှုထိန်းချုပ်ရေးနဲ့ social distancing လို့ခေါ်တဲ့လူချင်းထိတွေ့ပုကမှုမရှိစေရေးကိစ္စတို့ကိုထိတိယယောက်ဆွံ့ဖို့လိုအပ်တယ်လို့လည်းသူကဆိုထားပါရတဲ့စီးပွားရေးဘက်မှာတော့မြန်မာနိုင်ငံဟာမကြာမီကစီးပွားရေးဖွံ့ဖြိုးခဲ့တာခီးသွွားလုပ်ငန်းကြောင်းသာဖြစ်ပြီးအခုလိုဗိုင်းရပ်စ်ပြဿနာကြောင့်ဒီလုပ်ငန်းကိုမိခွန်ရရသူတွေပြဿနာတက်နိုင်တယ်လို့យေတာထားပါရခင်ဗျာကျွန်တော်ကျော်စန်းသာပါ
စီစဉ်ရဲ့အရင်ကမိုဘိုင်း app ကိုဇန်နဝါရီလကောင်ကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ View in မြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ View in mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android phone နဲ့မျိုးစလုံးအတွက်သက်ဆိုင်ရာ app store မှာတင်ထားပါတယ်။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store မှာ View in Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ဖြူရီမြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့အရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုသွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတကမ္ဘာလုံးကအစိုးရတကြီးနဲ့ဟန့်တာဖို့ကြိုးပမ်းအထောက်အကူနေကြချိန်မှာမြန်မာနိုင်ငံအပါအဝင်အစ်တောင်အခြားနိုင်ငံတချို့ရဲ့လှုပ်ဆောင်ချက်ဟာအားရပွဲမရှိဘူးလို့သူကသုံးသပ်နေကြပါတယ်။ဒါဘလောက်မှန်ကန်ပါသလဲ။မြန်မာနိုင်ငံတွင်းကအထွေထွေယောဂါကူးဆရာဝန်တူဖြစ်သူဒေါက်တာကျော်စောဦးနဲ့ကျွန်တော်ကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်။ဆရာ ဒေါက်တာကျော်စောဦးမြာကျွန်တော်ဒီကနေ့ဆရာကိုဆက်သွယ်ရတဲ့အကြောင်းရင်းကတော့ကမ္ဘာလုံးကထိတ်ထိတ်ပြပြဖြစ်နေကြတဲ့ကိုရိုနာဗိုင်းရပ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပါတယ်ပထမဆုံးတစ်ခုမေးချင်တာကတော့ဒီအမေရိကန်ပြည်ထောင်စုတို့လိုနိုင်ငံမျိုးမှာတော့မှဒီယောဂါကိုအာယုံစွဲကြဟာနောက်ကျလွန်းတယ်လို့ဒေါ်နယ်ထရမ့်အဆိုရကိုဝေဖန်မှုတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့နယ်စပ်ချင်းမိုင်းအများဆုံးထိတွေ့နေတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့ဒီယောဂါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအရေးတူဆောင်ရွက်မှုဟာလုံလောက်မှုရှိပါရလားဆရာ
ဟိုကျွန်တော်ရဲ့ဟိုတူးချင်းနေရာပြောလို့ရှိရင်ဒီလုံလောက်ပြည့်စုံမှုရှိတယ်လို့တော့အပြည့်အဝပြောလို့ရပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီတရုတ်နိုင်ငံဟူပေပြည်နယ်ဟိုဟန်မှာစဖြစ်တယ်ပြီးတော့ဒီဒီဇင်ဘာလ31ရက်နေ့မှာဟို WHO ကိုအကြောင်းကြားလိုက်တယ်ဆိုတော့ကျွန်တော်တို့ကဒီဘက်ကဇန်နဝါရီ4လောက်မှာလို့ကျွန်တော်ထင်ပါတယ်အဲအဲ့မှာကျွန်တော်တို့နိုင်ငံမှာစပြီးတော့ဒီဟာနဲ့ပတ်သက်ပြီးတော့ကျန်းမာရေးနဲ့အားသာဝန်ကြီးဌာနနေပြီးတော့စပြီးတော့ချက်ချင်းမှုတွေတတိပိနှိုးဆော်ချက်တွေကိုစပြီးလုပ်ကင်ခဲ့ပါတယ်အဲတော့ကျွန်တော်ကတော့ဒီကျွန်တော်ဆောင်ရွက်မှုဟာဆိုလို့ချင်းစောတယ်ပြည့်စုံတယ်လို့ယူဆပါတယ်
ဒါမဲ့တချို့ကတော့မြန်မာနိုင်ငံအစ်တောင်အရှနိုင်ငံထဲမှာအထူးသဖြင့်မြန်မာတို့လာအိုစုလိုနိုင်ငံတွေဟာဒီကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုရှော့တွက်လွန်းတယ်လို့သုံးသပ်ကြပါတယ
်။ဟိုဒီအရကကျွန်တော်ထင်ပါတယ်ကျွန်တော်တို့ဒီနိုင်ငံရဲ့လူမှုစီးပွားခြေနေတွေဒီကျန်းမာရေးဆောက်ရှောက်မှုပေါ့နော်ခေတ်ကာလအဆက်ဆက်ကဖြစ်ခဲ့တဲ့ပုံမှာမူတည်ပြီးတော့တချို့ကဒီကိုသုံးသပ်တယ်လို့ပဲကျွန်တော်အနေနဲ့ယူဆပါတယ်။အမှန်တော့ဒီမှာနိုင်ငံမှာ2020နှစ်ဆန်းလေးကကျွန်တော်တို့ကတော့ဟိုလုံနေတာပါအဲတိုးတော့လည်းပဲတခုတော့ရှိတယ်ကျွန်တော်တို့နိုင်ငံမှာတချို့တော့ဟိုလူတွေကတော့ဒီကျန်းမာရေးရဟိုအင်မတန်မှဒီဘုဒ္ဓကအားနည်းတဲ့အပိုင်းတွေရှိတယ်တချို့ဒေတာတွေကြတော့လည်းကျွန်တော်တို့ရဲ့ဒီတည်င်းချက်လက်တွေရောက်ရှိဖို့အတွက်အားနည်းနေတဲ့နေရာတွေရှိတယ်ပေါ့နော်အဲအဲ့ဒီပုံမှာလည်းမူတည်ပြီးတော့တချို့တွေကဒီလိုသုံးသက်တယ်လို့ပဲကျွန်တော်မြင်တယ်ဒါဒီမှာနိုင်ငံကိုပြောတာပါဗျဟုတ်ကဲ့ဟုတ်ကဲ့
ဆိုတော့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကတောင်စီရဲ့ပုံကူတွေအဓိကပြောတာကတော့တံပြားစီပြီးတော့စောင့်ကြည့်ခဲ့တဲ့လူနာတွေရှိရဲအဲ့ထက်မှာတချို့သေဆုံးသွားပေမဲ့ဒီရောဂါရောမဟုတ်ဘူးလို့ပြောတယ်တချို့ကတော့စစ်ဆေးနေစေလို့ဆိုပါတယ်ဆိုတော့ဒီလိုဆေးရုံကိုကျန်းမာရေးဌာနရဲ့အာရုံစူးစိုက်မှုအောက်ကိုမရောက်လာဘဲနဲ့သေဆုံးသွားတဲ့လူတွေကဘယ်လောက်ရှိနိုင်သလဲကျွန်တော်စဉ်းစားမိပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံကျန်းမာရေးဆောင်ရှောက်မှုကနေရာတိုင်းတောင်းနိုင်ကိုရောက်ရှိနေပြီလို့မပြောနိုင်ဘူးလို့ထင်ပါတယ်
။ဟောအဓိကတော့ကျွန်တော်တို့ဥမာပေါ့နော်အခုလက်ရှိကတော့ဒီ COVID-19 ကဟိုတကွာလုံးပေါ့ကိုကျွန်တော်မြန်မာနိုင်ငံအကုန်လုံးကအာရုံစိုက်နေတဲ့ကြောင့်မလို့အခုချိန်မှာကျွန်တော်တို့ကဟိုဖျားပြီးမောတယ်ဆိုတာနဲ့ဟိုဒီဟာကိုပဲဥသာစီစဉ်းစားတာပေါ့တိုးတော့လည်းပဲအခြားသောယောဂအခြေအနေတွေကလည်းကျွန်တော်နိုင်ငံမှာကဟိုဖြစ်ပွားပြီးတည်ဆုံးနှုံးနေရလည်းရှိတယ်ဗျဟိုဥမာကျွန်တော်ဒီယောဂနဲ့တည်ဆုံးနေနှုံးရလည်းကျွန်တော်နိုင်ငံမှာလည်းအခုချိန်ဒီဟာရှိတော့မှာပဲဘယ်တော့ပဲကျွန်တော်တွေကုသမှုတွေပေးပေးပညာတွေပေးပေးပေါ့နော်ဒါဥမာတစ်ခုပေါ့နောက်တစ်ခုကကျွန်တော်တို့ကတချို့ဒီတွေးလို့အစည်းအဝေးနှလုံးယောဂဖြစ်ပွားမှုကလည်းကျွန်တော်တို့နိုင်ငံမှာနောက်ပိုင်းဒီကျွန်တော်တို့ကဖြစ်ပွားမှုတွေကများလာတယ်။ဟိုများလာတဲ့ကြောင့်မို့လို့ကျွန်တော်တို့ကဒီအခြေခံကြောင်းတရားယောဂတွေပေါ့နော်တွေးလို့အစည်းအဝေးနှလုံးဒီအဆုတ်နာရာရှိအဆုတ်ကင်ဆာစတဲ့ဒါတွေနဲ့ပတ်သက်တည်ဆုံးနှုံးနေရတယ်များလာတဲ့ကြောင့်မို့လို့ဒီအချိန်မှာတည်တယ်ဆိုရင်လူတွေက COVID-19 ကိုတန်တရားရှိပြီမဲ့တကယ်ကြတော့သူတို့ကသူ့ရဲ့အခြေခံကြောင်းတရားယောဂတွေနဲ့တည်ဆုံးနိုင်လည်းရှိပါတယ်အခုတည်ဆုံးသွားတဲ့လူနာတွေကလည်းသူကုသရတဲ့ဆရာတွေကိုယ်တိုင်ကခြေခံကျောင်းတရားယောဂနဲ့တည်ဆုံးနေဆိုတာကိုဆရာတွေကဒါမှတ်ချက်ပြုပါတယ်ဗျ။ဆိုတော့အဲကြောင့်မလို့ကျွန်တော်တို့ကတော့အခုချိန်ကတော့ဒီယောဂကဟိုအားလုံးကအာရုံစိုက်နေကြအောင်မလို့ကျွန်တော်တို့ကဒါကိုအကုန်လုံးကဒီဟို highlight ပေါ့နော်ဒီအဓိကထားယူကြောနေတယ်လို့ယူဆပါတယ်။အကယ်၍ဒီတချို့တွေပြောတယ်လို့ပေါ့နော်ဒီ negative ပေါ့လေအခြေမရှိဘူးဆိုတာကိုကျွန်တော်လက်မခံဘူး။ဆိုရင်ကျွန်တော်တခုနဲ့မြင်ကြည့်တာကအကယ်၍ဟုတ်ပြီဒီအခြေကမှားခဲ့တယ်ဆိုရင်တော့အဲ့ဒီလူနာကိုဒါမှမဟုတ်သေဆုံးသွားတဲ့လူနာပဲဖြစ်ဖြစ်အခုလက်ရှိရှင်လို့ပဲဟိုပြန်ပြီးသေးအောင်ဆင်းသွားနေတာဖြစ်အကယ်၍ဒီအခြေကမှားခဲ့မယ်ဆိုရင်သူ့ဘေးနားမှာသူ့ကိုပြုစုတဲ့လူပဲဖြစ်ဖြစ်သူ့ကိုကျန်းမာရေးဆောက်ရှောက်ခဲ့တဲ့ဆရာဝန်တွေဆရာမတွေကိုယ်တိုင်ကိုယ်ဆက်ခံရပါပဲလေ။ဒါဒီကဒီကဒီတိုင်းကျွန်တော်ကရက်သွားတာမဟုတ်ဘူးလို့ကျွန်တော်ကမြင်တယ်။အော်ဒီဟာနဲ့ပတ်သက်ပြီးတော့လည်းကျွန်တော်ကဒီပြောနေရမှာအစူလိုက်ပြုံလိုက်ပြီးတည်တယ်ဖြားတယ်နားတယ်ဆိုတော့ကျွန်တော်ကဟိုတိတ်မတွေ့ရကြဘူးလို့ဒီဟိုမရှိတာကိုတော့တချို့ကအဲ့ဒါကိုထောက်ပြနေတာကိုတော့ကျွန်တော်အနေနဲ့ဟိုတို့မြင်လဲဟိုပါတော့မမှားဘူးတို့တော့လည်းပဲဟိုဖုံးပြထားလို့မရဘူးဆိုတာကိုတော့ကျွန်တော်ထောက်ပြချင်ပါတယ်
။နောက်ကျွန်တော်တစ်ဆက်တည်းမေးသင့်တယ်ထင်တယ်မိကောင်ကဒီယောဂါကိုစမ်းသပ်စစ်ဆေးနိုင်တဲ့စွန့်ကြီးမြန်မာနိုင်ငံမှာဘယ်လောက်ရှိပါသလဲဒီနိုင်ငံတွေမှာတော့တိတ်ကိုစံတရားရှိရဒီယောဂါလက္ခဏာလို့ပြတဲ့ဟာတွေကိုမှသာဒီဟာကိုစမ်းသပ်နိုင်တယ်မြန်မာနိုင်ငံမှာရော လူပဲနှစ်ယောက်လောက်ကိုစမ်းသပ်နိုင်မဲ့အင်အားရှိပါလေခင်ဗျာ
အော်အခုလောလောဆယ်တည်ထားသလောက်ဆိုလို့ချင်းဒီယောဂလက္ခဏာပြတယ်နောက်တချို့ကလည်းဒီယောဂဖြစ်တဲ့နိုင်ငံတွေကပြန်လာတယ်အဲတချို့ကလည်းယောဂဖြစ်တဲ့လူတွေထိတိထားတဲ့လူတွေပေါ့နော်အဲပြီးတော့ချင်းဒီခုနကကျွန်တော်ပြောတဲ့ COVID-19 နဲ့ဆင်တူတဲ့လက္ခဏာတွေပြတဲ့လူတွေကိုပဲကျွန်တော်ကအဓိကထားပြီးတော့ဒီတန်တရားလူများဆိုစောင့်ကြည့်ပြီးတော့ယောဂကိုရှာဖွေတယ်ပေါ့နော်ဒီယောဂရှာဖွေတဲ့ဆက်ကလည်း WHO ရဲ့အတိအမှတ်ပြုထားတယ်ဒီပြုထားတဲ့ဒီရလက်တွေပါပဲဆိုတော့ဒီ PCR ဆက်ကလည်းကျွန်တော်နိုင်ငံမှာဒီဒါတွေမဖြစ်ခင်တည်းကရှိပြီးသားဖြစ်ပါတယ်အဲဒါနဲ့ပတ်သက်ပြီးလိုအပ်တဲ့ဒီကျွန်တော်ဟိုနော်ဓာတ်ပစ္စည်း reagent တွေကိုလည်းကျွန်တော်တို့ဒီအမေရိကန်တို့ဘာတို့ကနေဒီမျိုးကလူသားတိုင်းလည်းရှိပါတယ်ကျော်ဒီအနေပတ်သက်ပြီးတော့ကျွန်တော်တစ်ခါတော့မှရှိတဲ့ဒီပညာရှင်တွေအကုန်ဝန်ထမ်းတွေအားလုံးကျူးကျူးဆက်ဆက်နဲ့အကုန်လုံးပြန်မှန်းခံပြီးတော့ဒီစာဖြစ်ပေးနေခြင်းဖြစ်ပါလေထင်မြင်ပါတယ
်ဟုတ်ကဲ့တစ်ချိန်လုံးက HIV AIDS ဖြစ်တော့ကဆူရင်မြန်မာအာဏာပိုင်ကညင်းတယ်ငါတို့နိုင်ငံမှာလုံးဝမရှိဘူးဆိုတော့အဲ့ဒါ denial stage ပေါ်လေအဲ့ဒါနောက်မှတဖြည်းဖြည်းလက်ခံလာတဲ့အခါယောဂါကရခိုင်နှုန်းတော်တော်များများကူးစက်နေတာတွေ့ရတယ်ဆိုတာမျိုးတွေဖြစ်လာတယ်ဆိုအခုဒီကိုရိုနာဗိုင်းရပ်စ်နဲ့ COVID-19 နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဟာလုံးဝမရှိနိုင်ဘူးဆိုပြီးညှင်းဆန်တဲ့အဆင့် denial stage ကိုရောရောက်ခဲ့ပါသေးလားမဟုတ်ဘူးနဲ့ထချင်းတုံ့ပြန်ဆောင်ရွက်တယ်လို့ဆရာမြင်ပါသလား
ကျွန်တော်ဒီယနေ့တရင်ချက်လက်နည်းပညာခေတ် digital ခေတ်ပြင်ရောက်မြန်တဲ့ခေတ်မှာကျွန်တော်တို့ကဒီဖုံးကွယ်ထားဖို့ဆိုတာကဟိုဘလို့မှဖြစ်နိုင်ဘူးလို့ကျွန်တော်ငြင်းချတယ်။နောက်တစ်ပိုင်းကကျွန်တော်တို့နိုင်ငံက2010နောက်ပိုင်းမှာဒီမိုကရေစီအတွင်းကူးပြောင်းရေးဖြစ်လာပြီး2015မှာလည်းပြည်သူအများစုထောက်ခံထားတဲ့ပြည်သူ့ဆိုတာတက်လာပြီးနောက်ပိုင်းမှာဆိုလို့ရှိရင်ပို့ပြီးတော့ဒီတရင်တွေကထင်ချင်လို့မရပါဘူး။ကိုလင်းနေတာမှုနဲ့တာဝန်ယူတာဝန်ထမ်းမှုအပြည့်နဲ့ကျွန်တော်တို့ကဒီတွားနေရတဲ့ခေတ်စနစ်ကြီးမှာကျတော့ကျွန်တော်တို့အရင်လုံရောမရှိပါဘူးမရှိပါဘူးဆိုပြီးတော့ကျွန်တော်ညှင်းဆန်လို့လည်းမရပါဘူး။ဆိုတော့ဘာဖြစ်လို့ကျွန်တော်ကဒီတရင်မှောင်ချတယ်ဆိုတာပဲ။ဒါပေမဲ့ဒီလက်ရှိအဆိုရတော့တရင်မှောင်ချဖို့လည်းမရှိသလိုဒီခက်ကလည်းတရင်မှောင်ချလို့ရတဲ့ခင်မဟုတ်တဲ့ကြောင့်မလို့ကျွန်တော်အနေနဲ့တချို့ဒီဝေဖန်တာတွေကတော့နည်းနည်းကျဉ်းထန်သလားလို့ပေါ့နော
်။ဟုတ်ကဲ့။ကျွန်တော်နောက်ခုမေးချင်တာဆရာမွန်တယောက်အနေနဲ့ဆရာရဲ့အမြင်ကိုမေးချင်တာပါမြန်မာနိုင်ငံတော့မဆိုင်ဘူးပေါ့လေ။ဒီရောဂါစတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံဟူဘေးနယ်ဝူဟန်တို့ဘာလို့မှအခုနောက်ပိုင်းမှာကူးစက်ပြန့်နှံ့မှုမရှိတော့ဘူးတလောတုန်းကဆိုရင်နိုင်ငံကပြန်လာတဲ့လူ20 30လောက်မှာပဲဒီရောဂါပိုးတွေ့ရတော့တယ်ဆိုပြီးတော့တရုတ်ဘက်ကကြေညာပါတယ်တချို့နိုင်ငံတကာဆရာဝန်တွေကဒါမဖြစ်နိုင်ဘူးလို့သံပြားရှိကြပါတယ်တချို့ကလည်းပဲလက်ခံကြတယ်အဲ့တော့ဆရာမြန်မာနိုင်ငံထဲမှာနေထိုင်တဲ့ဆရာဝန်တယောက်အနေနဲ့ဒီသတင်းကိုဘယ်လိုယူဆပါလဲခင်ဗျာ
အော်အဓိကတော့ကျွန်တော်တို့လိုဖြစ်ခဲ့လဲဆိုတော့ဒီတရုတ်ပြည်ကလည်းဒါဒီတရင်မောင်ချတဲ့ဟိုနိုင်ငံဖြစ်ခဲ့တာပေါ့နော်ဟိုလက်ရှိတော့တရင်မောင်ချတဲ့ဟိုဒီအစားဖြစ်တော့ကလည်းကျွန်တော်ဒါကိုတတိထားမိတဲ့ဆရာဝန်ပြောခဲ့တာကိုလည်းတရင်မောင်ချဖို့သူစူးစမ်းခဲ့တယ်နောက်ဆုံးမနိုင်တော့တဲ့အချိန်မှာသူတို့ကပြင်ရတဲ့အဆင့်ဖြစ်ခဲ့ကြောင်းမို့လို့ဟိုလက်ရှိတရုတ်နိုင်ငံကထွက်လာတဲ့စည်ရင်းစရာတွေကိုလည်းတချို့နိုင်ငံတွေကပေါ့နော်ဟိုလက်မခံတာလည်းရှိတယ်ဒါကျွန်တော်ဒီလိုမြင်ပြောရင်တချို့ကနိုင်ငံကြီးကလည်းပါပါတယ်ပြင်ရသည့်နိုင်ငံအားပြိုင်တဲ့အခါမှာကျတော့ဒီတရုတ်နိုင်ငံကတင်ကြတဲ့ဒီထွက်လာတဲ့ရှင်းတွေဒီအမှန်ကန်နိုင်မှုဆိုပြီးတော့တချို့ဒီဟာကိုဝေဖန်တာလည်းရှိတာပေါ့နော်ဒါပေမဲ့ကျွန်တော်အနေနဲ့တော့ဘာမြင်လဲဆိုတော့အခုလက်ရှိပေါ့နော်ဟိုတို့ဒီထွက်လာတဲ့တရင်းတွေတကယ်မှန်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒီတရုတ်နိုင်ငံဟာဒီယောဂကိုအခုဘာဖြစ်သူတို့ကဒီမိတော့ကျိုးအောင်ဒါမိနှိမ်လိုက်နိုင်တဲ့အခြေအနေဖြည်းဖြည်းရောက်လာပြီဆိုတော့သူတို့ဘယ်လိုများဒါကိုတိုးတာပန်းစားနှိမ်နှင်းခဲ့လဲဆိုတာကိုကျွန်တော်တို့လိလာနေတရားတော့ကျွန်တော်တို့ယူဖို့တော့လိုလာပြီဟိုဒါပေမဲ့ဒီဟာဒီတရင်းချက်လက်ဟိုကျွန်တော်လည်းမမှန်ကန်တိုင်းလို့ပြောတော့လည်းပဲဒီလိုထိန်းချုပ်နိုင်နိုင်တဲ့အတွက်ကျွန်တော်အနေနဲ့ကတော့ဟိုဥဆောင်ခဲ့တဲ့လူတွေရောပါဝင်ခဲ့တဲ့ဒီတကယ်လို့လှုပ်ရှားခဲ့တဲ့ကျန်းမာရေးဝန်ထမ်းတွေရောပေါ့နော်အကုန်လုံးကိုကျွန်တော်အနေနဲ့တော့ချီးကျူးပါတယ်ဗျ
ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့တချို့နိုင်ငံတွေမှာဒီယောဂါကိုကာကွယ်ဖို့ကြိုးပမ်းတာဟာသိပြီးတော့ကြမ်းတမ်းတဲ့စီမင်းစည်းကမ်းတွေ drastic action ထုတ်တယ်ဆိုပြီးတော့ပြောကြပါတယ်ဘယ်မှမထွက်နိုင်ဆိုပြီးတော့အပြင်ထွက်တဲ့လူတွေရောမှဒါရဲတွေကစစ်စစ်ပြီးအင်းထက်ပြန်သွားအတင်းသွင်းကြတယ်အဲ့လိုမျိုးလူရက်တွေကလိုအပ်ပါလားတကယ်တော့မြန်မာနိုင်ငံမှာကောအဲ့လောက်ထိတင်းကျပ်ဖို့လိုပါလားအဲ့ရောက်နောက်ဆုံးဖြေပြပါခင်ဗျာ
ဟိုကျွန်တော်ဒီလေလာဖက်ရှုတဲ့ဟာရဆိုရင်တော့အဲဒီတရုတ်နိုင်ငံဟာဒီကျွန်တော်စံနမူနာတစ်ခုယူရမှာပေါ့နော်ဆိုတော့အဲ့လိုပြောတယ်တရုတ်ကိုကျွန်တော်အရင်ဥစားစီပြောနေလို့လည်းထင်ပါတယ်ဟိုကျွန်တော်ကတော့ဒါလေလာ30ချဲရဆိုလို့ချင်းဟိုကတကယ်လည်းဖြစ်တဲ့ဖြစ်တဲ့အဲဟူဘေးပြည်နယ်ပေါ့နော်ကျွန်တော်ဒီဟူဟန်မှာအကုန်လုံးကိုကျွန်တော်လော့ဒ်ဒေါင်းလုပ်ချလိုက်တာဟာသူမှန်ကန်တဲ့သုံးချက်ချက်တို့လည်းအဲ့ဒီမှာတော်လေးဝေဖန်ခံရပါတယ်လူခွင့်ရရောပါရောဒီတရုတ်ကောင်းဆောင်တွေကိုယ်တိုင်ပေါ့နော်အကုန်လုံးဝေဖန်ခံရတယ်တိုးတော်လည်းပဲအဲ့ဒီလိုလော့ဒ်ဒေါင်းလုပ်လိုက်ခြင်းအပြင်တို့နိုင်ငံတွင်းမှာ ပါဘောနော်ကုသန်ပြန့်နေတော့ဟာသူပြန်ချင်းချုပ်နိုင်နေဆိုတော့ဟိုကျွန်တော်အနေနဲ့လိုအပ်ရင်တော့ကျွန်တော်ကတချို့တော့ဒီဆုံးဖြတ်ချက်တွေဟာခံခိုင်မာမာနဲ့ကျွန်တော်ပြတ်တာတာတော့ကျွန်တော်လုပ်ဖို့လိုတယ်မှန်ပါတယ်လောက်ဒေါင်းလုပ်တဲ့အခါမှာကျွန်တော်ကလူမှုစီးပွားဘဝကြီးထိခိုက်တယ်စိတ်ပိုင်းဆိုင်ရာကြီးထိခိုက်တယ်ရုပ်ပိုင်းဆိုင်ရာကြီးထိခိုက်တယ်အားလုံးတော့ဟိုကျွန်တော်ခံ ကျွန်တော်တို့လုံးဝမဲ့အခြေအနေဆိုရင်တော့ကျွန်တော်မြန်မာနိုင်ငံမှာလည်းလုံးမယ်လို့ကျွန်တော်အနေနဲ့ထင်မြင်ကြပါတယ်
COVID-19 အသက်ရှင်လမ်းကြောင်းဆန်ရယောဂရဲ့ဝင်းနှွေးဝင်းမိုးတွေကိုယောဂကုသပြန့်နှံ့မှုပြင်းထန်နေတဲ့နိုင်ငံတွေမှာရောယောဂကုသပြန့်နှံ့မှုမပြင်းထန်သေးတဲ့နိုင်ငံတွေမှာပါကြုံတွေ့ခံစားနေကြရတာပါ match လ13ရက်နေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံတော်သမရယုံရဲ့ပန်ကြားချက်မှာမြန်မာရိုးရာတကြံပွဲတော်အပါအဝင်လူစုလူဝေးနဲ့ကျင်းပပြုလုပ်ရတဲ့အခမ်းအနားနဲ့ပွဲလမ်းသဘင်တွေကိုကျင်းပပြုလုပ်ခြင်းမပြုဖို့ပန်ကြားထားပြီးလူစုလူဝေးအခမ်းအနားပြုလုပ်ခြင်းမှချင်းကို April 30ရက်နေ့အထိကျင်းပခွင့်မပြုဘဲရပ်ဆိုင်းထားပြီးဖို့သက်ဆိုင်ရာဌာနတွေကိုညွှန်ကြားထားတာကြောင့်တကြံပွဲတော်အပါအဝင်အနေနဲ့ရဲကပွဲလမ်းသဘင်ကျင်းပမှုတွေဟာ April ကုန်အထိရည်နာထားကြရမှာပါပွဲလမ်းသဘင်အခမ်းအနားတွေကိုပိတ်ဖြစ်ဖို့မလိုသေးဘူးလို့ယူဆနေတဲ့သူတွေရှိသလိုယောဂကုသမှုပြင်းထန်နေတဲ့နိုင်ငံတွေမှာလို့ပွဲလမ်းသဘင်အခမ်းအနားတွေကနေရုတ်တရက်ယောဂကုသမှုတွေအလုံးရင်းနဲ့ပေါ်လာမှာကိုစိုးရိမ်ပူပန်နေတဲ့သူတွေလည်းရှိနေကြပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့လူတူနဲ့တူတွေ့ဆုံနှုတ်ဆက်ရင်အောင်လက်ဆွဲနှုတ်ဆက်တာမျိုးမပြုလုပ်ဘဲလက်ဝေးရန်နှုတ်ဆက်ကြဖို့ခေါင်းညိတ်မီနှုတ်ဆက်ကြဖို့လူချင်းမဖြစ်မနေထွတွေ့ဖို့လိုလာရင်ဒရောင်စစ်ချင်းထိပြီးနှုတ်ဆက်ကြဖို့တိုက်တွန်းအကြံပြုထားတာကြောင့်လူစုလူဝေးနဲ့ပွဲလမ်းသဘင်အခမ်းအနားတွေကျင်းပပြုလုပ်ခြင်းကိုရှောင်ကြဉ်ခြင်းဟာဒီချိန်မှာအလုပ်တင်ဆုံးအလုပ်လို့ဆိုရမှာပါဖွံ့ဖြိုးတိုးတက်ပြီးတဲ့နိုင်ငံတွေမှာတော့လူဦးရေထောင်ထဲချီပြီးရုတ်တရက်ယောဂကုသခံရတဲ့အခါကုသမှုပိုင်းမှာအခက်အခဲတွေကြုံတွေ့နေရတာကြောင့်မြန်မာနိုင်ငံမှာလူတွေအများကြီးတပြိုင်တည်းကုသခံရမယ်ဆိုရင်အခက်အခဲဝင်တော့ဝင်မှုတွေအများကြီးဖြစ်ပေါ်လာမှသိကြပါဗျ။ဝေဘာကီကုသဆေးရုံကြီးမှဌာနမှူးဖြစ်သူပမောက္ခဒေါက်တာဒေါ်စပယ်ဖြူကလည်းလူတွေအများကြီးရုတ်တရက်ယောဂကုသခံရပြီဆိုရင်ကုသယောဂအထူးကုဆေးရုံကြီးတွေနဲ့တွေမလုံလောက်ဘဲအနေနဲ့ရဲကဆေးရုံတွေပါကုသဆောင်ရွက်ပေးဖို့လိုအပ်လာနိုင်တာကြောင့်ကျွတ်တင်ပြင်ဆင်မှုတွေပြုလုပ်ထားတယ်လို့အခုလိုပြောပါဗျ
။ Infection ရဲ့ risk တော့နေငယ်ရှိနေကြတဲ့အတွက်ကြောင့်မလို့အားလုံးသောဆောင်ဝင်နေတဲ့မှာတော့နေငယ်သောဆွေးရည်ပူပန်မှုတွေရှိတာကိုတော့ကျွန်တော်တို့ကအမြဲတမ်းအစဉ်စဉ်သောခဏခဏထပ်မံပြီးတော့လေ့ကျင့်မှုတွေနဲ့အမြဲပြုလုပ်နေရပါတယ်။ပြီးရင်လည်းကိုယ်ဟာဘယ်လောက်ထိကိုယ်ကိုယ်တိုင်confidence ရှိလာဖို့ကျမတို့အနေနဲ့တကယ်တမ်းတကယ်ဝစ်ဆင်ထားရမယ့်ဝစ်စားများကိုကျမတို့ဝစ်ဆင်နိုင်ဖို့အတွက်ကျမတို့ပြင်ဆင်မှုတွေပြုလုပ်ပြီးသားဖြစ်ပါတယ်ကျမတို့အခုလည်းပဲအဲ့လိုပဲနောက်ကကျမတို့ညာအကယ်၍များပေါ့နော်နေမကောင်းဖြစ်သွားခဲ့ရင်လည်းနောက်အဖွဲ့တွေအတွက်ကျမတို့အကုန်လုံးစီစဉ်မှုတွေတော့အကုန်ပြုလုပ်ထားကြပါတယ်အခုကျမတို့ဆေးရုံအနေနဲ့ကြတော့လည်းပဲနောက်မှာကျမတို့တိုးချက်ဆောင်ဆရာကြီးတို့လက်တက်တည်းကနေပြီးတော့ဆောက်ခဲ့တဲ့နှစ်ထပ်ဆောင်နဲ့သုံးထပ်ဆောင်ရဲ့ပေါ်ဆုံးထက်ကိုလည်းကျမတို့ဖွင့်လှစ်ဖို့အတွက်အစဉ်သင့်နှီးပါးလောက်ဖြစ်နေခဲ့ပါပြီနောက်ထပ်လည်းပဲကျန်တဲ့တိုင်းနဲ့ပြည်နယ်ဆေးရုံများနဲ့တကွကျန်တဲ့ဆေးရုံများကိုလည်းချက်ထွင်ပြီးတော့စီစဉ်ဆောင်ရွက်ဖို့လည်းပြုလုပ်ထားတယ်လို့ကျမတို့ဘက်ကတော့သိရပါတယ်ဆရာကြီးဒီအတွက်တော့ကျမတို့အားလုံး6ရက်နေရဆိုလည်းကျမတို့ Telecom Echo နဲ့ကျမတို့ Echo Covid ဆိုပြီးတော့ကျမတို့ဆေးရုံမောင်တရားကျော်ကိုကျမတို့တမိုင်ငံလုံးမှာရှိတဲ့ဆေးရုံမောင်တရားကျော်ကိုကျမတို့အားလုံးဓာတ်ခွဲနမူနာယူပုံကုသပုံပြုစုပုံပြီးတော့ဒါမျိုးစည်ရင်းပေးပို့ပုံ Referral စနစ်အချိန်ပြည့်ဆက်ဆံနိုင်မှုစနစ်ဒါမျိုးတွေကိုတော့ပြုလုပ်ထားပါတယ်ဆရာကြီး
ယောဂဘုရှိတဲ့သူတွေ့ရင်ချက်ချင်းသိဖို့နဲ့တခြားသူတွေကိုကူဆက်ပြန့်နှံ့မှုမရှိအောင်အချိန်မီကာဝယ်ထိန်းချုပ်နိုင်မှုဟာအခုချိန်မှာအလွန်ရေးကြီးနေတာပါ။ယောဂဖြစ်တဲ့နိုင်ငံတွေကနေဝင်ရောက်လာတဲ့သူတွေကမှတန်လျာရှိတဲ့လူတွေနဲ့ဖျားလာနေတဲ့သူတွေကမှ COVID-19 အသက်ရှင်လမ်းကြောင်းဆန်ရယောဂလက္ခဏာနဲ့ဆင်တူတဲ့သူတွေကိုဦးစားပေးပြီးယောဂဘုရှိမှရှိစစ်ဆေးပေးနေတာဖြစ်တယ်လို့သိရပါတယ်။လူတွေအများကြီးကိုဆန့်သက်စစ်ဆေးပေးဖို့လိုလာရင်လုံလုံလောက်လောက်ဆန့်သက်စစ်ဆေးပေးနိုင်မှာမလားဆိုတာနဲ့ပတ်သက်ပြီးအမျိုးသားကျန်းမာရေးတခွဲဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါ်အောင်မဆွေတင်ကအခုလိုပြောပါတယ
်အရေးပေါ်လာလို့ရှိရင်အရေးပေါ်စီမံချက်ဆိုပြီးကျမတို့ဆွဲနေပါတယ်ဆွဲထားတဲ့ထက်မှလည်းကျမတို့လည်းဒီဘက်မှာအဲ့လိုဆွဲထားတဲ့အပြင်ကိုဘာဘီလိုလုပ်မလဲဆိုတာစီမံထားတဲ့အပြင်ကိုကျမတို့အမျိုးသားကျန်းမာရေးတခွဲမှုဆိုင်ရာဌာနအနေနဲ့လိုအပ်တဲ့တခွဲကန်း3ပစ္စည်းရေး reagent တွေပေါ့နော်အဲ့ဒီပစ္စည်းတွေကိုကျမတို့စုဆောင်ထားရှိပါတယ်အခုလောလောဆယ် enhance အနေနဲ့ဆိုရင်တော့ကျမတို့3,000ကျော်လူ3,000ကျော်ကိုစစ်ဆေးဖို့လက်ထက်မှာ enhance ရှိပါတယ်နောက်ထပ်ရောက်လာဖို့တွေလည်းထပ်ပြီးတော့ရှိပါတယ်အခုလောလောဆယ်ကျမတို့တောင်းထားတဲ့ဟို USCDC ရောပါပဲအဲ့အမျိုးကြီးအဖွဲ့အစည်းတွေကရောက်ဖို့တွေမရောက်သေးပါဘူးရှင်
မြန်မာနိုင်ငံမှာကူးစက်ပြန့်နှံ့သူရှိမရှိကိုဖော်ထုတ်ဖို့နဲ့ကူးစက်ပြန့်နှံ့တဲ့သူရှိလာတဲ့အခါထိထိရောက်ရောက်ကုသဆောင်ရှောက်မှုပေးနိုင်စေဖို့ဆိုတာတွေကိုတော့ခက်ခဲခဲကြိုးစားပြင်ဆင်နေကြရတာပါဒ ီလိုအခြေအနေမှာလူစုလူဝေးအခမ်းအနားပွဲလမ်းသဘင်တွေကနေလူအများများကိုရုတ်တရက်ကူးဆက်ပြန့်နှံ့သွားမယ်ဆိုရင်နောက်ဆက်တဲ့ဆွေးကြွေးတွေကိုပြင်းပြင်းထန်ထန်ကြိုတွေ့ရလာနိုင်တာကြောင့်မြန်မာပြည်သူတွေအနေနဲ့ကြိုတွေ့လာနိုင်တဲ့အန္တရာယ်တွေကိုသိရှိပြီးလူစုလူဝေးပွဲလမ်းသဘင်အခမ်းအနားတွေပြုလုပ်ခြင်းကိုစိတ်ချရတဲ့အချိန်ကာလတစ်ခုရောက်ရှိတဲ့အထိရှောင်ကျဉ်ဖို့လိုတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် Blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေရှင်။ Coronavirus ရောဂါပိုးကူးစက်ပြန့်ပွားမှုနဲ့COVID-19 ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့ကမ္ဘာနိုင်ငံတွေဆောင်ရွက်နေကြတဲ့ထဲမှာကျောင်းတွေ၊ကောလိပ်တွေ၊တက္ကသိုလ်တွေပိတ်ထားတာလည်းပါပါတယ်။အမေရိကန်ပြည်ထောင်စုပြည်နယ်တော်တော်များများမှာမူလတန်းကစလို့တက္ကသိုလ်အတန်းတွေအထိကိုစာသင်ခန်းတွေကိုယာယီပိတ်ထားကြပါတယ်။စာသင်ခန်းတွေကိုပိတ်ထားတယ်ဆိုပေမဲ့သင်ကြားမှုတွေကိုရပ်ထားတာမဟုတ်ပါဘူး။အွန်လိုင်းပေါ်ကနေတဆင့်လေ့ကျင့်သင်ကြားမှုတွေဆက်ပြီးတော့ရှိနေပါတယ်။ဒီတစ်ပတ်မှာတော့တုံးတန်းကျောင်းသူတယောက်အိမ်ကနေစာလုပ်နေရတဲ့အတွေ့အကြုံကိုမျှဝေခြင်းပါတယ်။အမေရိကန်ပြည်နယ်ထဲမှာပြည်နယ်တဝန်းကျောင်းတွေပိတ်ထားတဲ့ Maryland ပြည်နယ်ကတုံးတန်းကျောင်းသူမတ်မေနှင်းအိမ်ရဲ့အတွေ့အကြုံဖြစ်ပါတယ်
။အကျောင်းစာတွေကဒီမှာသမီးတို့တွေက email တွေပို့ပြီးတော့ online courses တွေလုပ်ပေးတယ်လေ။ login လုပ်ပြီးမှ courses နဲ့ quizzes တွေရှိတယ်။ kindergarten to 12th grade ရှိတယ်လေ
။ဟွန်း။တမီးကခုတုံးတန်းဆိုတော့တမီးတို့တုံးတန်းစာနဲ့ပတ်သက်ပြီးတော့ကျောင်းမှာဗားရီပို့ပေးပြီးတော့အိမ်စာရေးလောက်ခိုင်းနေလေ
။တမီးက login လုပ်ပြီးမှဒီလောက်လို့ရတဲ့ဟာတွေရှိတယ်လေ။ quizzes တွေရှိတယ်
။မိကွန်းတွေဖြည့်ရတဲ့ဟာနောက်ပြီးတော့
ပြန်တမီးတို့တွေကတခါသမီးတို့ရဲ့ games ရှိတယ်လို့ပေါ့သင်္ချာ games တွေရှိတယ
်စာဖတ်တာရောဖတ်ရလား
စာဖတ်လို့ရတယ် online ပေါ်မှာစာအုပ်တွေရှိတယ်ပြန်သမီးတို့တွေကကြိုက်တဲ့ဟာဖတ်လို့ရတယ်
အဲ့တော့ကျောင်းကတကယ်ချင်းနေနေရောသမီးတို့ဘယ်လိုမျိုးအဆက်အသွယ်လုပ်နေလဲ
သမီးက online ပေါ်မှာပြောလို့ရတယ်တခါသမီးကစောတယ်လေပြန်တချို့တကယ်ရင်းတဲ့တမီးနဲ့ဆော့တာဆိုတမီးတို့တွေတမီးကသူတို့တွေနဲ့ပြောတယ်လေ
ဆိုတမီးကအခုတော့ကျောင်းပိတ်ထားတော့စိတ်ညစ်နေလား
အာတမီးကကျောင်းမှာမပိတ်ခင်တော့တမီးတို့တွေက library မှာဆရာမကပြောတယ်6ခုယူလို့စာအုပ်6ခုယူလို့ရတယ်ဆိုတမီးကတအားစိတ်မကောင်းမဖြစ်ဘူးတမီးကဖတ်လို့ရတယ်
อ๋อจ้องเป่งนี่ไปแม้แหละสารีพัดลงย่าတော့ตะมี้ใส่ไม่เน็บพู
อืมเปลี่ยนเสี่ยม่าแคแรนดีนะคัลเลอร์ดิเปลี่ยนอยู่ละเลยสรุปตะมี้တော့ตะมี้อ่ะเยิ้มลุย่าได้สวยลุย่า
ได้อ๋ออะคืออะไอ้มาอะไรลงนี่ล่ะป้ออื
มဟုတ်แกตะมี้อ่ะสัญญาตีเด้บอลงกันเด้แต่คราวนี้เปลี่ยนแลนช็อตเด้ปีนแต่คราวนี้ตะมี้อ่ะตาก้องเห็นเพเพยะแต่คราวนี้movie တွေတူတူပြရတယ်လေ
။သမီးလိမ်မာရင်ရုပ်ရှင်တွေကြည့်ရတာပေါ့။
ဟုတ်ကဲ့
။ Maryland ပြည်နယ်ကတုံးတန်းကျောင်းသူမတ်မင်းနှင်းအိမ်ပြောပြသွားတာပါ။ COVID-19 ကပ်ရောဂါကာကွယ်တဲ့အနေနဲ့ကျောင်းတွေပိတ်ထားရတယ်ဆိုတာကိုကျောင်းတွေမှာရှင်းပြထားပြီးဖြစ်လို့ကျောင်းသူကျောင်းသားတွေအနေနဲ့ကျောင်းမတက်ရပေမဲ့သူတို့လုပ်ရမယ့်တာဝန်ကိုအလေးအနက်ထားကြတယ်လို့မတ်မင်းနှင်းအိမ်ရဲ့မိခင်မတ်ခင်ဖြူထွေးကရှင်းပြပါတယ်။
သူတို့ကြောင်းမှာကကိုရိုနာဖြစ်တယ်ဆိုတော့ကိုရိုနာနဲ့ပတ်သက်ပြီးတော့ discussion တွေလုပ်ကြတယ်ခလေးတွေကြားမှာဆွေးနွေးပွဲလုပ်တယ်
ဟိုမှာတမီးဆိုရင်အရောက်တာနဲ့သူပြန်ပြောပြတယ်တို့ဒီလိုဆွေးနွေးပဲလုပ်ကြတယ်ကိုရိုနာဖြစ်တာအခုဆိုလို့ရှိရင်ဘလောက်ဆိုးနေပြီပေါ့တို့ကအဲ့ဒီ information တွေဟာအစားဒီအချက်လက်လေးတွေကိုတို့အရွယ်နဲ့မလိုက်အောင်သိတရရလည်းရှိတယ်ဆိုတော့တို့အသိစိတ်ထဲမှာဒီချိန်နေကြမှုလို့ကြောင်းပိတ်တာဒါတို့ကြောင်းတက်နေရတဲ့အချိန်ဆက်ပြီးတော့လေ့လာနေရမယ်ဆိုတဲ့အသိရလည်းရှိတဲ့အခါကျတော့တို့အလုပ်ကိုတို့လုပ်ရမယ်ဆိုတာကိုလည်းအဲ့ဒီအသိရှိနေတယ်အဲ့ဒီတစ်ခုကတော့ဒီကလေးတွေအတွက်လည်းတော်တော်လေးကောင်းတယ်တို့ကဒီတင်ထောက်ကူပစ္စည်းတွေကလည်းအပြည့်ဝရထားတယ်တို့ကိုတင်ကြတဲ့ပုံစံကလည်းတို့မပြင်းအောင်တခြားလုံးလုပ်လာခဲ့တာဖြစ်တဲ့အတွက်ကြောင့်မလို့တို့ကစာစင်ရတယ်ဆိုတာကိုလည်းပြောနေတာမျိုးပေါ့နော်
နောက်ပြီးတော့ဒီចောင်းသူចောင်းသားတွေသင်ကန်းစာတွေပြတ်မသွားအောင်လို့ဒီចောင်းနေရာနေပြီးတော့ online ကနေစီစဉ်ပေးထားတဲ့ပုံစံကိုလည်းရှင်းပြပေးပါလားရှင
့်ဘယ်လိုစီစဉ်ပေးထားလဲဆိုတော့ classroom login ဆိုပြီးတော့ပေါ့နော်ဒီចောင်းစာသင်ကန်းထဲမှာသင်တဲ့ပုံစံမျိုးဒီចောင်းနှုံးကသင်ခဲ့တဲ့ဒီသင်ကန်းစာတွေလေ့ကျင့်ခန်းတွေသင်ချာပဲဖြစ်ဖြစ်စာဖတ်တာပဲဖြစ်ဖြစ်ပေါ့နော်စာရေးစာဖတ်တာတွေပေါ့လေအဲ့ဒါတွေအကုန်လုံးကိုသူက online ပေါ်ကနေပြီးတော့မှဒီ internet computer ရှိမယ် internet သုံးလို့ရမယ်เจ้าว่าไปท่าได้ตรุดีล็อกอินลงรู้ยาได้หาปอเนาะสออะกอนเนี่ยวนพี่รอดีเจ้าเนี่ยปัดตะเตตรุเลลารู้ยาได้หาดิกูไอ้เฉยมาแท่ทาไปเลยสอคลีเนี่ยไอ้มาตวาพี่รอเจ้าปုံมันเจ้าตัดดีไอ้เฉยมาลุเตะโหฟันเกมนี่อปาปอเนาะดีลิจิงงานนี่ตรุลงรู้ยาแม้สอรากะดีตินชาตั่วตาบาญาอะเปียนโหเวคลีดิโหโหสาแลตะဟိုပျော်လဲပျော်ရအောင်လုပ်ပေးတဲ့လေ့ကျင့်ခန်းမျိုးတွေပေါ့နော်ပေါ်ပေါ်ပါလေ့ကျင့်ခန်းတွေလည်းပါတယ်။နောက်စာဖတ်ဖို့အတွက်ဒီနေ့ဟိုဥပမာသူကရေးထားတယ်ဒီနေ့ကိုအကြိုက်ဆုံးအယုတ်ကလေးတစ်ယုတ်ကိုမိနစ်20စာဖတ်ပြပါ။ကိုကြိုက်တဲ့စာတစ်ခုဖတ်ပြပါပေါ့။ဒါမှမဟုတ်လို့ရှိရင်လည်းကိုအဖေဟိုဖြစ်ဖြစ်အမေဟိုဖြစ်ဖြစ်ကိုအမအဝဲဖြစ်ကိုတရရောက်ကိုစာမိနစ်20ပြည့်အောင်ဖတ်ပြပါပေါ့။ဆိုတော့အဲ့လို assignment လေးတွေလုပ်ထားတဲ့အခါကျတော့ကလေးတွေကအဲဒီနေ့ဆိုလို့ရှင်တနေ့လာနေ့အတွက်ဆိုရင်ဒါလို့ဒါလို့ဒါလို့ပေါ့ဆိုတော့အင်္ဂါနေ့အတွက်ဆိုရင်လည်းပါဖို့အများကြီးတွေပေးတာတော့မဟုတ်ဘူးပေါ့ပေါ့ပါပါပဲဒါပေမဲ့သူတို့ကအကြောင်းဝပြီးတော့နောက်တစ်ခါဘာတွေကိုသူတို့ကတိုက်တွန်းလဲဆိုတော့ဒီလိုမျိုးကျောင်းစာလေ့လာမှုမပြတ်ပေါ့နော်တည်မှုတစ်ခုခုရှိနေတာအပြင်ကိုကလေးတွေကိုသူတို့ရဲ့ဒီပျော်စရာအချိန်ပေါ့နော်လှုပ်လှုပ်ရှားရှားအားကစားလုပ်ဖို့အတွက်လည်းတိုက်တွန်းတယ်အဲ့ခါကျတော့မိဘတွေကတော့အခုလိုအချိန်မျိုးမှာပို့ပြီးတော့အချိန်ပေးရတာပေါ့လေအွန်လိုင်းမှာသွားပြီးတော့ကလေးတွေအဲဒီနေ့ဆိုရင်ဘာတွေလုပ်ဖို့ကျောင်းဝညွှန်ကြားထားတာရှိတယ်ပေါ့ကြည့်ပြီးတော့အဲ့ဒီလေ့ကျင့်ခန်းတွေကိုကလေးနဲ့အတူတူလုပ်ပေးမယ်ပြီးသွားလို့ရှိရင်သူတို့မပြင်းအောင်သူတို့နဲ့အတူတူကစားပေးတာတို့နောက်ဒီပုံမှန်ပေါ့အဲကလေးတွေသူတို့ကစားခြင်းတဲ့အချိန်လေးတွေကိုသတ်မှတ်ပေးရတာပေါ့နော်အဲ့ဒါတွေတော့လုပ်ပေးရရှိပါတယ
်အမေရိကန်မှာတော့ကျောင်းသားမိဘတွေနဲ့ဆရာဆရာမတွေကြားမှာအွန်လိုင်းပေါ်မှာဆက်သွယ်မှုတွေကအရင်တည်းကရှိနေပြီးသားပါဒါပေမဲ့အခုလိုမျိုးအခြေအနေအရကျောင်းပိတ်ထားရတဲ့အခါမှာကျောင်းသားတွေအတွက်လိုအပ်ချက်တွေကိုကျောင်းတွေကဖြည့်ဆည်းပေးနိုင်ဖို့အဖက်ဖက်ကစူးစမ်းစီစဉ်ပေးနေကြပါတယ်အမေရိကန်ပြည်ထောင်စုထဲမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူအရေအတွက်ပိုများလာနေချိန်မှာဂန္ဓာဇုံကလုပ်ငန်းလည်ပတ်မှုတွေယာယီရပ်ဆိုင်းနေကြပါတယ်ကျောင်းတွေတက္ကသိုလ်တွေကိုဘယ်တော့ပြန်ဖွင့်မယ်ဆိုတာကိုလည်းဘယ်သူမှအတိအကျမပြောနိုင်သေးပါဘူးလောလောဆယ်အခြေအနေမှာအွန်လိုင်းစာသင်ခန်းတွေကပုံမှန်စာသင်ခန်းတွေနေရာမှာအစားထိုးသင်ကြားပေးနေအောင်မှဖြစ်ပါရဲ့ရှင်ကျွန်မဆွမ်းမြန်ပါပ
ါအခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးကြပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စပိန်နိုင်ငံမှာဗုဒ္ဓဟူးနေ့ကသေဆုံးသူ938ယောက်ရှိခဲ့တဲ့အတွက်ကမ္ဘာမှာအီတလီနိုင်ငံပြည်ရင်သေဆုံးမှုဒုတိယအများဆုံးဖြစ်နေပါတယ်။ဒီနေ့ထဲမှာတင်အများဆုံးသေဆုံးခဲ့တဲ့အတွက်စုစုပေါင်း 3,285 ယောက်သေဆုံးခဲ့တဲ့တရုတ်နိုင်ငံထက်တော့ပိုများနေပြီး 3,434 ယောက်ထိရှိနေတာပါ။သေဆုံးသူ 6,828 ရဲ့အီတလီနိုင်ငံကတော့ကမ္ဘာမှာသေဆုံးမှုနှုန်းအများဆုံးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကိုအကူအညီပေးနိုင်ဖို့ရန်ပုံငွေဖြင့်ဒေါ်လာ12,000ထည့်ဝင်ကြဖို့ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုကူတာရက်စ်ကဗုဒ္ဓဟူးနေ့မှာပဲတိုက်တွန်းလိုက်ပါတယ်။ COVID-19 ရောဂါဟာလူသားတို့တရားလုံးကိုချိန်ချောက်နေတာကြောင့်လူသားတို့တရားလုံးကတွန်းလှန်ရမှာဖြစ်ပြီးနိုင်ငံတကာနိုင်ငံချင်းကတုံ့ပြန်မှုတွေနဲ့မလုံလောက်တဲ့အကြောင်းအွန်လိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအတွင်းမှချုပ်ကပြောဆိုလိုက်တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ထိခိုက်နေတဲ့မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုအကူအညီပေးရေးအမေရိကန်သမိုင်းမှာအများဆုံးဖြစ်ဒေါ်လာ1 trillion တန်ဖိုးရှိတဲ့အရေးပေါ်အသုံးစရာကိုထက်လွတ်တော်မှာဗုဒ္ဓဟူးနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်နေပါတယ်။ရဲတော်ကြားအကြိတ်နဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်မှာပဲသမ္မတအင်ဂျီရိုနဲ့လွှတ်တော်ခေါင်းဆောင်တွေကြားဗုဒ္ဓဟူးနေ့အစောပိုင်းမှာသဘောတူညီချက်ရခဲ့ကြတာပါ။ကြာပြင်းနဲ့မနေ့ကစီစဉ်နေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီစီစဉ်ကိုတော့လက်တလောရာရဲဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီထိစီစဉ်နေကိုပဲတင်ဆက်ပေးသွားမှာပါ ဗီယူမြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်းလွဲ့အစီအစဉ်တွေကိုနေနေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်ပေးနေတာဖြစ်ပါတယ်။မင်္ဂလာရှိတဲ့နေ့တွေဖြစ်ကြပါစေခင်ဗျာ။ကျွန်တော်အောင်လွေဦးပါ။
This program has come to you from the Voice of America, Washington.